Welcome to the Voice of America in Burmese.
Mingla menekhi ma shin. Washington Mirror of VOA American tan ga ni 2016 ku ni John la 26 ye tanu ngune ni ne ne khin season rwe go Myanmar sanaw chain menet 6 nai ga ni 9 nai thi flight meter 24 32 ne 40 rwe ga ni yai yai thon lin taw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ EU တွေကဗြိတိန်တို့ထွက်ကြောင်းရလာထွက်ပေါ်လာတဲ့အပေါ်ခွဲထွက်ရေးကိုလိုလားသူတွေအကြားမှာပါအာအသိစရာဖြစ်ခဲ့ရပါတယ် EU တွေကနေဗြိတိန်အများဆုံးနှုတ်ထွက်ဖို့ EU ခေါင်းဆောင်တွေကလိုလားနေကြပါတယ်ထိုင်းနိုင်ငံကို၃ရက်ကြာတရောက်လဲပတ်ခဲ့တဲ့တောင်ဆန်းစုကြည်ဟာမနေ့ညကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှခွန်ညူနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုဇောင်းဝင်လိုက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကသူ့ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းနောက်ဆုံးနေ့ဖြစ်တဲ့မနေ့ကမြန်မာရွှေပြောင်းအလုသမားအရေးဆောင်ရွက်နေသူတွေကိုခေါ်ယူတွေ့ဆုံရမှာဘာတွေပြောကြားသွားပါသလဲ
ကျွန်တော်အနေနဲ့ကဒီလက်ကျွန်လူတမှုနဲ့ပြည်ပကြခံရတဲ့ကလေးများကိုပြီးခဲ့တဲ့27ရက်နေ့ကထောင်ဝင်စွာတွေ့ထားရတယ်ပြီးတော့သူ့ရဲ့အမှားစကားကိုကျွန်တော်
ဒါကတော့ဒေါန်ဆန်းစုကြည်နဲ့ကိုရိုင်းတွေ့ဆုံခင်ရခဲ့တဲ့အလုသမားကိုယ်စားလှယ်တဦးက VOA ကိုပြောပြသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာထုတ်လွှင့်ပေးမှာပါရှင်ဒါအပြင်ဥရောပသမဂ္ဂကနေနှုတ်ထွက်လိုက်တဲ့ဗြိတိန်နိုင်ငံတကိုယ်တော်ရှေ့ဆက်မဲ့ခီးစဉ်အခြေအနေနဲ့ပတ်သက်လို့လည်းသုံးသပ်တင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မက်ခွာညူတို့ကပြောပြပါအောင်ရှင်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးအတွက်ကြာတာပြေးနေကလူမှုဆန္ဒခံယူပွဲအတွက်မဲမပေးကြခင်အထိကောက်ယူခဲ့တဲ့လူမှုစစ်တမ်းတွေအရ EU ထဲမှာဆက်ရှိနေရေးအတွက်မဲပေးကြမဲ့သူတွေဘက်ကအသာစီးရနေတယ်လို့ဖော်ပြခဲ့ကြပါတယ်။ဒါကြောင့်လဲအခုထွက်ပေါ်လာတဲ့ရလဟာ EU ထဲကနေဗြိတိန်နှုတ်ထွက်ရေးကိုလိုလားသူတွေအပါအဝင်ဗြိတိန်နိုင်ငံသားအများစုအတွက်အာအသင့်စရာဖြစ်ခဲ့ရပါတယ်။ခွဲထွက်ရေးအုပ်စုဘက်ကအနိုင်ရလိုက်တဲ့အရေးအတွက်ဟာမကြီးမားလာပေမဲ့တောက်ကြနဲ့မုံမလင်းကင်မှာတော့တိကျပြတ်သားတဲ့အဖြေထွက်လာခဲ့ပါတယ်။ဒီရလထွက်လာပြီးနောက်ပိုင်းမျောလင့်ထားကြတဲ့အတိုင်းပဲ EU မှာဆက်ရှိနေရေးကိုလိုလားသူတွေဘက်ကလူမှုကွန်ရက်တွေမှာအမျက်ဒေါသထွက်တာနဲ့ဆိုရင်ကြောင်းကြမှုတွေအကြောင်းရေးသားမှုတွေလည်းတောက်လျှောက်ထွက်ပေါ်လာခဲ့ပါတယ်။လူထုဆန္ဒခံယူပွဲမကျင်းပခင်က Brexit လို့ခေါ်ခဲ့ကြပေမဲ့လည်းဆန္ဒခံယူပွဲအပြည့်မှာတော့ Regressive ဆိုပြီးရုတ်တရက်ထွက်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကြောင့်ခွဲထွက်ရေးအတွက်မဲပေးခဲ့ကြသူတွေကိုယ်တိုင်ကသူတို့ရဲ့လှုပ်ဆောင်မှုအပေါ်နှောင့်တရကြတယ်ဆိုပြီးတချို့မီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ EU ကတဆင့်ဗြိတိန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်သူတွေအလုံးအရင်းနဲ့ရောက်လာကြမယ်။ဗြိတိန်ရဲ့လွတ်လပ်သောအချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိပါလာမယ်။ဗြိတိန်ရဲ့အားနည်းတဲ့ဒီမိုကရေစီစနစ်ဟာလည်း EU ရဲ့ဘျူရိုကရေစီအောက်ကိုရောက်သွားမယ်။စတဲ့မဲဆွယ်စည်းရုံးမှုတွေကြောင့်အများစုကခွဲထွက်ရေးအတွက်မဲပေးခဲ့ကြတာဖြစ်ပါတယ်
။ဥရောပသမဂ္ဂကိုစတင်တည်ထောင်ခဲ့တဲ့6နိုင်ငံကခေါင်းဆောင်တွေဟာစနေနေ့မနက်ကဥရောပသမဂ္ဂရဲ့အနာဂတ်အတွက်ဘာလင်မြို့မှာအစည်းအဝေးတရက်ကျင်းပခဲ့ပြီးဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ရေးလိုအပ်တဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုမျက်နှာတမျှအမြန်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဂျာမနီ၊ပြင်သစ်၊အီတလီ၊နယ်သာလန်၊ဘယ်လ်ဂျီယံနဲ့လူဇမ်ဘတ်ဝန်ကြီးတွေပူးတွဲကြေညာချက်မှာဗြိတိန်အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ပေးဖို့နဲ့ဒီဆုံးဖြတ်ချက်ပေါ်မျက်နှာသမျှမြန်မြန်ပြည့်မြောက်အောင်ဆောင်ရွက်ဖို့တောင်းဆိုထားပါတယ်။ဗြိတိန်နှုတ်ထွက်ရေးလုပ်ငန်းကိုစောနိုင်သမျှစောစောစတင်ဖို့ဒီနေ့အဖြစ်တောင်းမတင်ရေးမကြအခြေအနေနဲ့အဆုံးမသတ်စေရဘဲ EU ရဲ့ရှေ့ဆက်ရမယ့်ခရီးအတွက်ပို့ပြီးတော့အာရုံစိုက်ဆောင်ရွက်သွားနိုင်ရေးအတွက်အခုလိုဆွေးနွေးကြရတာဖြစ်ကြောင်းဂျမန်နိုင်ငံကြားရေးဝန်ကြီး Frank Bolterstein-Meyer ကအစည်းအဝေးပြီးမှပြောပါတယ်။အခုခေါ်ယူတဲ့အစည်းအဝေးဟာဗြိတိန်နှုတ်ထွက်မှုအတွက်တည်ထောင်ခေါ်ယူတဲ့အစည်းအဝေးမဟုတ်ဘဲဒုက္ခသည်တွေအရေးအလုပ်လက်မဲ့ပြဿနာနဲ့ဥရောပလုံခြုံရေးစတဲ့ကိစ္စတွေအပါအဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောကြားခဲ့ပါတယ်။ဝန်ကြီး Steinmeier ကဥရောပ EU နိုင်ငံတွေအနေနဲ့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ဖြစ်ခဲ့တဲ့ပြည်ပခါတွေကိုရှောင်ရှားမဲ့ EU ဥရောပသမဂ္ဂကိုတည်ထောင်ခဲ့တဲ့စိတ်ထားနဲ့ဆက်ပြီးတော့စီစီလုံလုံရှိကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်။
တင်မောင်းငယ်တွေနဲ့လိုက်ပါလာကြတဲ့ရှေ့ပြောင်းဒုက္ခတွေအနည်းဆုံး 9,000 လောက်ကိုမြေထဲပင်လယ်အတွင်းမှာလွန်ခဲ့တဲ့နှစ်ရက်အတွင်းကယ်တင်လိုက်နိုင်တယ်လို့အီတလီအရာရှိတွေကပြောပါတယ်။ပထမရက်ကရှေ့ပြောင်းဒုက္ခတွေ 9,000 ကိုကယ်တင်လိုက်ပြီးနောက်တစ်နေ့တောက်ကြနေ့မှာဒုက္ခတွေ 2,000 ကိုထပ်မံကယ်တင်လိုက်တယ်လို့အရာရှိတွေကပြောပါတယ်။လူတွေအများပြားလိုက်ပါလာတဲ့ Rubber Lady တွေကနေအီတလီတင်မောတွေနဲ့ Nancy မချဆရာဝန်များအဖွဲ့တို့ကတင်မောတို့ကအကြိမ်40တဲ့မနဲ့ဒုက္ခတွေကိုကယ်တင်ခဲ့ကြတာလို့ဆိုပါတယ်။ အရနဲ့ဆာဟာရတဲကန္တရာတောင်ပိုင်းဒေသနိုင်ငံတွေကလို့ယူဆရတဲ့ဒုက္ခသည်တွေဟာဥရောပတိုက်ကိုသွားနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ရာသီဥတုဆိုးဝါးမှုကြောင့်ခေတ္တရဆိုင်ထားရတာကြောင့်လူမောင်ခုကုသူတွေဟာအခုလိုရုတ်တရက်သူတို့ရဲ့တရားမဝင်လုပ်ငန်းတွေကိုရာသီဥတုပြန်တရားလာတဲ့အချိန်မှာအရှင်မြင့်လှုပ်ဆောင်လာကြတာဖြစ်ပါတယ်။နေတဲ့ပင်လယ်ကိုဖျက်ပြီးဥရောပတိုက်ကိုရောက်နိုင်မှုအတွက်ဒုက္ခသည်အများစုဟာလစ်ဗျားနိုင်ငံကမ်းခြေကနေသူတို့ခီးကိုစတင်ကြတာဖြစ်ပါတယ်။ကြာသပတေးနေ့တုန်းကလည်းလစ်ဗျားနိုင်ငံရေပိုင်နယ်အတွင်းဒုက္ခသည်တထောင်လောက်ကိုရေတပ်ကကြားပြဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။
အနောက်ဗာဂျီးနီးယားပြည်နယ်ကျေးလက်ဒေသမှာမုန်တိုင်းကြောင့်နှစ်တရာအတွင်းအဆူရွာဆုံးရေလွှမ်းမှုမှုတံကိုခံစားခဲ့ရပြီးအနည်းဆုံးလူ23ဦးသေဆုံးလူနေအိမ်ခြေတွေပျက်စီးဆုံးရှုံးခဲ့ပြီးတဲ့နောက်ဒေသခံတွေဟာမြေပြိုမှုတွေရွှတ်နှစ်တွေဖုံးလွှမ်းသွားတာကိုစတင်ဖော်ပြခဲ့ကြပါတယ်။အနောက်ဗာဂျီးနီးယားပြည်နယ်ရဲ့အရှေ့တောင်ပိုင်းက Greenbrier, Kanawha နဲ့ Nicholas မြို့နယ်တွေဟာရေဘေးတံကိုအဆိုးဆုံးကြုံရတဲ့ဒေသတွေဖြစ်ကြောင်းသမ္မတဥပမာကစနေနေ့ကကြေညာခဲ့ပါတယ်။ကူညီကယ်ဆယ်ရေးအဖွဲ့တွေကဒေသတော်ဝန်လိုက်လံရှာဖွေနေပြီးသေဆုံးသူအရေအတွက်တဲ့ပိုလာနိုင်တဲ့အကြောင်းအာနာပိုင်တွေကပြောပါတယ်စနေနေ့နှောင်းပိုင်းမှာတော့ပျောက်ဆုံးတည်ဆုံးသူရေအတွက်အခုထက်ပိုပြီးတော့တိတိကျကျပြောနိုင်မှုမျှော်လင့်ရပါတယ်ယာယီနေအိမ်ချထားပေးတာအိမ်ပြဏအပါဝင်အာမခံမထားတဲ့ဆုံရှုံမှုတွေကိုပြန်ပြီးတော့ကာမိအောင်အတိုးနှုံနဲ့ချထားပေးမယ်နိုင်ငံတော်ရဲ့အကူအညီတွေကိုလည်းအိမ်ပြတော်ကကြေညာပါတယ်ဒါအပြင်ရေဘေးအန္တရာယ်ကျရောက်ခဲ့တဲ့နေရာကလုပ်ငန်းရှင်တွေနဲ့လူတဦးချင်းစီအတွက်အကူအညီပေးဖို့အပိုထပ်ဆောင်ငွေကိုချထားပေးမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ကြာသပတေးနေ့ကနိုင်တော်ကြမိုးရွာသွန်းခဲ့တဲ့ဒေသတွေနေရာတွေမှာမိုးရေချိန်35စင်တီမီတာအထိမြင့်တက်ခဲ့ပါတယ်။မိုးဟာဆက်လက်ရွာသွန်းနေခဲ့ပြီးစနေနေ့ညနေပိုင်းအထိမုန်တိုင်းရှိနေမှာဖြစ်သလိုရေကြီးရေရှမ်းနဲ့ Sulfur Spring ဒေသအနောက်ဘက်မှာလည်းရေလွှမ်းမှုပိုပြီးတော့ကျယ်ပြန့်လာနေပါတယ်။မိုးများရေရှမ်းမှုတွေကြောင့်အိမ်တွေလမ်းတွေပျက်စီးခဲ့ပြီးအသုံးဆောင်တွေရေရဲမျောပါခဲ့ပါတယ်။ပျက်စီးမှုဟာဆိုးဝါးကြီးမားကျယ်ပြန့်ပြီးရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားပေးဆောင်ရွက်နေကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်
UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်းနိုင်ငံကို3ရက်ကြာတရားဝင်တော်ရောက်လေပတ်ခဲ့တဲ့နိုင်ငံတော်ဦးအကြံအတံမြေခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာမနေ့စနေနေ့ညကရန်ကုန်မြို့ကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ခီးစဉ်တွင်ထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချန်အပါအဝင်နိုင်ငံသားဝင်ကြီးနဲ့တခြားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာမှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေကြတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥပဒေနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တောက်ကြနေကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်ခဲ့တဲ့ဒေသရှင်လင်းပွဲအတွင်းမှာလည်းဒီကိစ္စအပေါ်ထိုင်းဝန်ကြီးချုပ်ကကတိပေးပြောဆိုတာတွေရှိခဲ့သလိုထိုင်းနိုင်ငံအတွင်းဒုက္ခသည်စခန်းတွေကမြန်မာနိုင်ငံသားတွေနေရပြန်နေရေးကိစ္စအတွက်လည်းပြောဆိုတာတွေရှိခဲ့ပါတယ်။ဒေါက်တာဆုကြည်ဟာထိုင်းနိုင်ငံကနေပြန်လည်မထွက်ခွာခင်ထိုင်းစံပြကြေးရွာတစ်ခုကိုတွားရောက်လည်လာခဲ့ပါတယ်။အဲဒီကိုအသွားလမ်းမှာသူ့ကိုဆောင်းဆိုင်ချိုးဆွနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့တဲ့အတွက်ဒေါက်တာဆုကြည်ကရင်နှန်းကိုရက်ခိုင်းပြီးကားပေါ်ကဆင်းပြီးတော့မိနစ်အနည်းငယ်ကြာနှုတ်ဆက်စကားပြောကြခဲ့ပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာရွှေပြောင်းအလုပ်သမားတွေအရေးလှုပ်ဆောင်ပေးနေကြတဲ့အဖွဲ့အစည်းအသီးသီးကတာဝန်ရှိသူတွေနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံမှာတွေ့ဆုံပြီးအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုနားထောင်ခဲ့သလိုတန်ရုံအနေနဲ့မြန်မာနိုင်ငံသားတွေအရေးကိစ္စကိုကူညီဆောင်ရွက်ပေးဖို့တောင်းဆန်းစုကြည်ကပြောကြားခဲ့ပါတယ်။အဲဒီနောက်မှာထိုင်းနိုင်ငံတက္ကသိုလ်အသီးသီးမှစတင်နေကြတဲ့ဆရာဆရာမတွေပညာသင်ယူနေကြတဲ့ကျောင်းသူကျောင်းသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမြန်မာနိုင်ငံပညာရေးအတွက်အကြံပေးကြဖို့အတွက်လည်းတောင်းဆန်းစုကြည်ကပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံကကြောရောင်နောက်ခံပေးထားတဲ့ဆောက်လုပ်ရေးယင်းနှိမ့်ညွှန်မှုဆိုင်ရာအာရှဘန် AIIB ရဲ့ဘုတ်အဖွဲ့ကစီမံကိန်း၄ခုမှာယင်းနှိမ့်ညွှန်ဖို့အမေရိကန်ဒေါ်လာ900တန်းကိုတောက်ကြနေကအတည်ပြုပေးလိုက်ပါတယ်။အဲဒီစီမံကိန်း၄ခုထဲက3ခုကိုကမ္ဘာဘဏ်အာရှဖွံ့ဖြိုးရေးဘဏ်ဗြိတိန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီပြန်လည်တည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဥရောပဘဏ်တို့နဲ့ပူးတွဲမှတည်ပြီးခဲ့တာပါ။အရင်ကြေညာထားတဲ့စီမံကိန်းတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလျှက်စစ်တပ်အားလိုင်းတွေအတွက်အင်ဒိုနီးရှားနိုင်ငံကဆင်းရဲသားရပ်ကွက်တွေကိုအသစ်ပြန်လည်တည်ဆောက်ပေးဖို့ပါကစ္စတန်နဲ့တာဂျီကစ္စတန်နိုင်ငံတွေမှာအဝေးပြေးလမ်းမတွေဖောက်ပေးဖို့တွေပဲဖြစ်ပါတယ်။ AIIB ဘန်တီထောင်ရေးကိုတရုတ်သမ္မတရှီဂျင်ပင်ကလွန်ခဲ့တဲ့နှစ်နှစ်ကအဆိုပြုထားခဲ့ပြီး January လတည်းကစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာပါ။မတီတဲ့နိုင်ငံပေါင်း58နိုင်ငံရှိပြီးယင်းနှိမ့်ညွှန်မှုအမေရိကန်ဒေါ်လာဘီလီယံ100ရှိပါတယ်။ IBB AIIB ဘန်ရဲ့ဒီနှစ်ယင်းနှိမ့်မှုငွေပမာဏကတော့အမေရိကန်ဒေါ်လာ 1.2 ဘီလီယံဖြစ်ပါတယ်။ AIIB ဘဏ်ရဲ့ပထမနှစ်ပတ်လည်အစည်းအဝေးကိုတရုတ်နိုင်ငံဘေကျင်းမှာစနေနေ့ကကျင်းပခဲ့ပါတယ်ရှင်။
စီးရီးယားနိုင်ငံအရှေ့ပိုင်းမှာရုရှားနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ45ဦးသေဆုံးသွားတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်တိုက်ခိုက်မှုဟာအီရန်နဲ့နယ်စပ်အနီး IS အစ္စလာမစ်စစ်သေးကြွတွေအများစုထိန်းချုပ်ထားတဲ့ DLL Zulkarnain အတွင်းကကိုရီးယားမြို့မှာဖြစ်သွားခဲ့တာလို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ဒီတော့တွင်အမေရိကန်ကလေကြောင်းကနေကူညီတိုက်ခိုက်ပေးနေတဲ့ SDF Syria Democratic တပ်ပေါင်းစုကလူမျိုးစုတွေနဲ့အာရပ်တပ်ဖွဲ့တွေဟာ IS တပ်ဖွဲ့တွေခြေကိုယူထားတဲ့ Man Beach မြို့မှာ IS တပ်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်မြို့အပြင်ကဂျုံနေတူလောင်ထားတဲ့ဂိုဏ်တွေကိုသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်း SDF တပ်ဖွဲ့ဟာမြို့တွင်းကိုတောင်ပိုင်းအစွန်ကနေထိုးဖောက်တိုက်ခိုက်လာနေကြတာဖြစ်ပါတယ်မန်ဘီချ်မြို့ဟာ IS တပ်ဖွဲ့တွေထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုထောက်ပံ့ရေးပစ္စည်းတွေပို့ပေးဖို့ IS တပ်ဖွဲ့ကအဓိကအသုံးပြုနေတဲ့ခီးတထောက်ရနာရနေရာဖြစ်ပါတယ်ဒီမြို့ကိုလက်လွတ်ဆုံးရှုံးလိုက်ရရင် IS အကြမ်းဖက်အဖွဲ့အတွက်အကြီးအကျယ်အထည်နာစေမယ်လို့လည်းဒေသခံတွေကပြောကြပါတယ
်အမေရိကန်စစ်မှုထမ်းတွေထဲမှာလိန်ပြောင်းထားသူတွေပဲပုံစံနဲ့ထင်သာမြင်သာစစ်မှုထမ်းနိုင်မလဲဆိုတော့တစ်နှစ်ကြာဌာနတွင်အငင်းပွားနေမှုကိုအဆုံးသတ်ပြီးလိန်ပြောင်းခွင့်ပိတ်ပင်တဲ့ဥပဒေကိုပြန်ရုပ်သိမ်းပေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစီစဉ်နေပါတယ်။ဒီဆုံးဖြတ်ချက်ကိုဇူလိုင်လ1ရက်နေ့မှာကြေညာလိမ့်မယ်လို့မျှော်လင့်ထားကြောင်းအမည်မဖော်လိုတဲ့အကြီးအကဲပင်တဂွန်အရာရှိတဦးကိုကိုကာပီ USA Today သတင်းမှာတောက်ကြနေကဖော်ပြခဲ့ပါတယ်။ပင်တဂွန်ရဲ့ပြန်ကြားရေးအရာရှိတဦးကလည်း VOA ကိုအီးမေးလ်ကနေပြီးတော့ကာကွယ်ရေးဝန်ကြီးဌာနကစစ်မှုရမ်းတွေလိန်ပြောင်းလဲမှုဆိုင်ရာမူဝါဒနဲ့ပတ်သက်လို့လာမဲ့သတင်းပတ်တွေမှာအပြီးသတ်ဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပေမဲ့ဘယ်နေ့မှကြေညာမယ်ဆိုတဲ့ရက်စွဲအတိအကျကိုတော့ပြောမထားပါဘူး။လက်ရှိမှာစစ်မှုရမ်းတွေဟာလိန်ပြောင်းထားတယ်ဆိုရင်စစ်မှုရမ်းဖြစ်ကနှုတ်ထွက်ပေးရမှာဖြစ်ပါတယ်။ဥပဒေအပြောင်းလဲကိုအတည်ပြုပေးရမယ်ကာကွယ်ရေးဝန်ကြီးအက်စကာတာကလိန်ပြောင်းထားတဲ့စစ်မှုရမ်းတွေနဲ့ပတ်သက်လို့လက်ရှိစီးမင်းတွေဟာခက်မမီတော့ကြောင်းနဲ့ဒီကိစ္စကြောင့်အဓိကလုပ်ငန်းတာဝန်တွေပေါ်မှာတတ်မှုကြီးတွေအာရုံမစိုက်နိုင်ပဲဖြစ်နေရကြောင်းမနှစ်တုန်းကပြောကြားခဲ့တာပါ။ဌာနတိုင်းမှာတပ်သားတစ်ပြန်စုဖို့ဝစ်စုံနဲ့အိမ်စတဲ့အပြောင်းလဲတွေပြည့်ပြည့်စုံအောင်ဆောင်ရွက်ဖို့အတွက်အချိန်တစ်နှစ်စီပေးရပါလိမ့်မယ်ရှင
်။ကနေ့ဦးနေနေနဲ့ခင်တဲ့အစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့မက်ခွာညူတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ထိုင်းနိုင်ငံခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်ဘာတွေပြောကြားခဲ့သလဲဆိုတာကြည့်ကြရအောင်ပါ။ထိုင်းနိုင်ငံအကျဉ်းတောင်တွေကမြန်မာအကျဉ်းသားအားလုံးကိုသူတို့အစိုးရအနေနဲ့ကူညီစောင့်ရှောက်မှာဖြစ်တယ်လို့ရွှေပြောင်းအလုသမားအရေးအဖွဲ့တွေနဲ့မနေ့ကဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှာတွေ့ဆုံစဉ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ထိုင်းမှာလူသိများသလိုမြန်မာပြည်သားအများစုစိတ်ဝင်တစားစောင့်ကြည့်နေတဲ့ခိုတောင်လူတက်မှုမှာမြန်မာရွှေပြောင်းအလုသမားလူငယ်နှစ်ဦးကိုထိုင်းတရားရုံးကတေဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်လို့ရွှေပြောင်းအလုသမားအရေးကွန်ရက်အဖွဲ့ဥက္ကဋ္ဌဥစိန်ထေကတင်ပြရမှာဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
ဒီမှာဒီလိုနဲ့ဒီတော့မတားရောက်ကြဘူးရယ်ကိုယ်နဲ့နဲ့နိုင်ငံသားတွေတောင်းမိမှရောက်နေလို့ဆိုလို့ရှိရှင်တော့အောက်မတားပတ်သေးတာကဒီနေ့ကမသားမကောက်ရယ်ဒီကတော့ရာဇဝတ်မှုကျူးလွန်လို့တောင်းနဲ့ရောက်နေတဲ့ပုဂ္ဂိုလ်တွေကမှကိုယ်နိုင်ငံကလူနိုင်ငံသားဆိုလို့ရှိရင်ဒီကစောင့်ရှောက်အောင်ပဲကျူးလွန်အောင်ပဲမှတ်မှတ်တွေ့ရမယ်ဆိုတော့ဒီကဒီက
ဒေါ်ဆန်းစုကြည်ကိုကိုယ်တိုင်တင်ပြခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့လည်းဥစိန်ထေက VOA ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ကဒီလက်ကျွန်လူတက်မှုနဲ့ပြည်ပြန်ကြခံရတဲ့ကလေးမြောက်ကိုပြီးခဲ့တဲ့23ရက်နေ့ကထောင်ဝင်စွာတွေ့ထားရတယ်ပြီးတော့သူ့ရဲ့အမှားစကားကိုကျွန်တော်ကဒေါ်အောင်ဆန်းစုကြည်ကိုပြောဖြစ်ပါတယ်သူတို့အမှားစကားကသူတို့ကဟိုဒီပြစ်မှုတွေမကျူးလွန်ပါဘူးပေါ့နော်လူမြောက်ကိုမျှော်လင့်ပါတယ်ဆိုတဲ့အကြောင်းရယ်နောက်ပြီးတော့ဒီထောင်ထဲမှာရှိနေတဲ့မြန်မာနိုင်ငံသားအကျဉ်းသားတွေပေါ့လေအဲ့ဒီမှာမှတချို့ကတော့တကယ်ပြစ်မှုကျူးလွန်လို့တို့ကြားခံရတာပါတို့တချို့ကလည်းပြမှုမကျူးလို့မဲ့ကြားခံရတာပါတယ်လို့တို့ကတော့ပြောတာပေါ့နော်အဲ့ဒီလူတွေကိုလည်းကြည့်ရှုဆောက်ရှောက်ပြီးပို့ပေါ့အဲ့ဒါလေးဟိုမှတ်စကားပါပြီပါဆိုပြီးတော့ဒေါက်ဆန်းစုကြည်ကိုပြောခိုင်းတာပေါ့နော်ကျွန်တော်လည်းအဲ့တိုင်းပဲပြောခဲ့ပါလေ
အခုလို့ဒေါက်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်ကြောင့်မြမရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေပိုပြီးတိုးတက်လာမှာဖြစ်တယ်လို့ယုံကြည်ကြောင်းလဲဥစိန်ထေကပြောပါတယ
်ကျွန်တော်တို့ကတော့အကောင့်ဘက်တွေကြီးပဲပြင်ပါတယ်ဘာလို့လဲဆိုတော့ဒေါက်ဆန်းစုကြည်ဆိုတာကျွန်တော်တို့ဒီဖြစ်စီခြင်းနဲ့အကြောင်းအရာတွေဆိုလို့ရှိရင်သူကဒီစီဝေးထဲမှာကိုပဲမြန်မြန်ဆန်ဆန်နဲ့ဆုံးဖြတ်ပြီးတော့မှတာဝန်ပေးအပ်တာတွေရှိတယ်ဥပမာဆိုရှင်ဒါပန်အမတ်ကြီးလုတ်ပေးပါအလို့သမားဝန်ကြီးလုတ်ပေးပါအစရှိခြင်းဒါအခါတည်းသူကပေးအပ်တာမျိုးတွေရှိတယ်လို့တချို့ကလည်းအကောင့်ထဲပေါ်ဖို့အတွက်ဒီတိုင်းဆွေနဲ့ညှိနှိုင်းပြောဆိုခဲ့တာလည်းရှိတာပေါ့နော်ဆိုတော့အဲ့ဒါကျွန်တော်တို့ဒီညမကြခင်ကာလမှာပေါ့ဒီထိုင်းနိုင်ငံရောက်ရှုပ်ပြောင်းလုတ်သမားတွေရဲ့အခြေအနေကတော့အနည်းနဲ့များပါတော့တူတက်ကောင်းမွန်လာလို့ဒါကျွန်တော်တို့ကမျှော်လင့်ပါတယ်ခင်ဗျာ
ဒီအတော့အတွက်မှာပဲဂျွန်လ23ရက်နေ့ကမဟာချိုင်းဒေသ ငါးပစွန်လုပ်ငန်းခွင်မှာလုတ်ကင်နေတဲ့မြန်မာအလုပ်သမားတွေကိုဒေါက်ဆန်းစုကြည်တွားရောက်တွေ့ဆုံရမှာထိုင်းအာဏာပိုင်တွေကကန့်သက်တားမြစ်မှုတွေလုပ်ခဲ့တာကိုသူ့အနေနဲ့စိတ်ပြက်မိကြောင်းဒေါက်ဆန်းစုကြည်ကထုတ်ဖော်ပြောဆိုပြီးတဲ့နောက်ဂျွန်လ24ရက်နေ့ရက်စွဲနဲ့ထိုင်းဝန်ကြီးချုပ်ကိုရိုင်လက်မှတ်ရေးထိုးထားတဲ့ရဲအရာရှိပေါင်း23ကိုရာထူးကနေခိတ္တဖယ်ရှားပြီးစစ်ဆေးမဲ့စည်ရင်းမှာမဟာထိုင်းကအာဏာပိုင်တို့ရဲ့အမည်တွေပါဝင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥစိန်ထေးကအခုလို VOE ကိုပြောပြပါတယ
်။သူကပူရန်အရာထမ်းတွေပေါ်မှာအသည့်လိုက်စားမှုနဲ့ပတ်သက်ပြီးတော့အရေးယူတဲ့ပုံမှန်ကိုအသုံးပြုပြီးတော့ပေါ့လေ။စုပေါင်း23ဦးပေါ့နော်ရာဇူကနေခေတ္တရက်ဆိုင်ထားပြီးတော့တက်ဆိုင်ရာဝင်းဌာနမှာဝင်းပို့ပြီးတော့မှစုံစမ်းစစ်ဆေးရေးကော်မတီဖွဲ့ပြီးစစ်ဆေးခံရတယ်ဆိုပြီးတော့အမိုက်ထုတ်ပြန်ပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်ကျွန်တော်ဒီမူဆာခွန်ခရိုင်မဟာထိုင်ပေါ့နော်မဟာထိုင်ခရိုင်မှုလို့ဒီမူဆာခွန်ခရိုင်ရဲ့အလုပ်ကမှဦးစီးမှုလို့အဲ့လိုမျိုးတွေပါပါတယ်နောက်တချို့ရဲမှုတွေလည်းပါပါတယ်23ဦးလုံးကတော့ဒီမဟာထိုင်နဲ့ပတ်သက်တာမဟုတ်ဘူးတချို့ရဲရရှိကြတော်မများကလည်းကျွန်တော်တို့တန်ခေါ်မှာရှိတဲ့ဒီချုပ်ကဝန်ထမ်းတဲ့ကိစ္စနဲ့လူကုန်ကူးမှုနဲ့လည်းပတ်သက်တာလည်းပါပါတယ်ခင်ဗျ။
တုံးရကြခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံရမှာထိုင်းနိုင်ငံရောက်မြန်မာအလုသမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးတဲ့အလုသမားရေးဆိုင်ရာသဘောတူညီချက်စာချုပ်တွေအပြင်လုံးကြုံစိတ်ချရတဲ့အခြေအနေရောက်မှမြန်မာဒုက္ခသည်တွေနေရက်ပြန်ပို့ရေးနှစ်နိုင်ငံသဘောတူညီချက်တွေရရှိခဲ့ပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။စစ်အစိုးရအဆက်ဆက်မှကြည်ထွားရှင်တန်လာနေတဲ့မူရစ်ဆေးပြဿနာဟာအရသာအစိုးရသည့်ဖြေရှင်းရမယ့်ကိစ္စတစ်ခုဖြစ်လာကြောင်းဥအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင
်။တိုင်းနယ်ပြည်နယ်ခုနှစ်ခုမှာဖမ်းဆီးရမိတဲ့မူရစ်ဆေးပမာဏဟာမနစ်ကတဲ့30ပူများတယ်လို့ဇွန်လ14ရက်နေ့မှာရန်ကုန်တိုင်းရဲတပ်ဖွဲ့မှူးကကြေညာပါတယ်မဆုံနိုင်တဲ့မွေးရစေးတန်တရာကိုဒီသတင်းကမိပေါင်းထိုးပြပြီးမြင်မထူးဆန်းတဲ့သတင်းလို့ဖြစ်နေပါတယ်။1986မှာမွေးရစေးဝါနဲ့စိတ်ပြောင်းလဲစေသောစေးဝါများအန်ဒီယေတာစီကာကိုရီဘဟုအဖွဲ့ကိုတီထောင်တာမှုမွေးရစေးတိုက်ဖြစ်နေတာအနှစ်40ရှိပြီလို့ပြောနိုင်ပါတယ်။1988မှာစစ်အစိုးရတက်လာပြီး1999မှာစကားနဲ့အတွင်မွေးရစေးပြဿနာဏ္ဍုံချုပ်ရေးစီမံကိန်းကိုစတင်ပါတယ်။ဒါပေမဲ့စကားနဲ့တာကြားလာတဲ့မွေးစေးပြဿနာကိုမဖြေရှင်းနိုင်တဲ့အတွက်2014မှာနောက်ထပ်9နှစ်စီမံကိန်းတိုးချဲ့ပါတယ်။မွေးစေးပြဿနာရဲ့အခြေခံစစ်မြစ်ဖြစ်တဲ့စည်ရဲမှုကြာစည်ရေးနဲ့အစားထိုးဖွံ့ဖြိုးရေးကိုအကောင့်တွေဖော်ရမှာနိုင်ငံခြားအကူအညီအများကြီးလိုနေတယ်လို့2013တုန်းမြန်မာနိုင်ငံမွေးစေးဝါထိန်းချုပ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစားမှာဖော်ပြပါတယ်။ကုလသမဂ္ဂမွေးရစေးမှုခင်းနေနေအဖွဲ့နဲ့ပူးတွဲပြီး baseline area စရင်ကောက်တဲ့အခါမှာ baseline ပြုံးမှုရောဘိန်းထုတ်လုပ်မှုပါ2002ကစပြီးတိုးပွားလာကြောင်းသိရှိရပါသည်
။မွေးစေးတိုက်ဖြစ်ရေးမှာပြည်သူလူထုပါဝင်နိုင်အောင်မြန်မာနိုင်ငံမွေးစေးဝါစန့်တင်ရေးအသင်းတွေကိုလွန်ခဲ့တဲ့2နှစ်ဆယ်ကျော်ကဖွဲ့စည်းခဲ့တယ်လို့2013မွေးစေးဝါထိန်းချုပ်ရေးအစဉ်ခန်းစာမှာဖော်ပြပါတယ်။ပြည်내အဆင့်မှာ9သင်း၊ခရိုင်အဆင့်မှာ23သင်းမျိုးနယ်အဆင့်မှာ135သင်းနဲ့ရာသပံအသင်းသား2000ကျော်ရှိတယ်လို့ဆိုပါတယ်။မူရစီစန့်ကျင်ရေးပညာပေးဟောပြောပွဲအလုံယုံဆွေးနွေးပွဲအစီအဝေးအခမ်းအနားနဲ့တင်ဒန်းတွေကိုအဓိကထားပြီးဆောင်ရွက်နေပုံရပါတယ်။2012ကစပြီးတန်လျက်ရတ္တတုတ္တသတင်းဂျာနယ်ကလည်းအသင်းကထုတ်ဝေပါတယ်။အစိုးရနဲ့အသင်းအဖွဲ့တွေဟာကုလသမဂ္ဂနဲ့ရောအိန္ဒိယနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ပေမဲ့မူရစီပြဿနာဟာရှိနေဆဲဖြစ်ပါတယ်။
ပဂျာစံကကချင်မွေးရစီတက်ဖြည့်ရေးအဖွဲ့ကို2014အစောပိုင်းမှာတီထောင်ဖွဲ့စည်းတာဟာအစိုးရရဲ့မွေးရစီလမ်းစဉ်ချွတ်ချုံကြပုံကိုပြတာဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်။ကချင်ပြည်နယ်မှာမွေးရစီသုံးဆွဲသူများလာတဲ့ပြဿနာကိုဖြေရှင်းမှုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကချင် Baptist Convention KBC ကပဂျာစံအဖွဲ့ကို2014 February လမှာတီထောင်ပါတယ်။တင်းအောင်ဆရာ2000ကျော်နဲ့အသင်းဝင်4သိန်းကျော်ရှိတဲ့အဖွဲ့အစည်းဖြစ်ပြီးဘင်းကင်းတွေကိုဖြစ်စည်းတဲ့လူထုလှုပ်ရှားမှုဖြစ်ပါတယ်။မ မနစ်ကတဲ့ဧက900ကျော်ဖြစ်စီနိုင်ခဲ့တဲ့ကြောင်းသိရပါတယ်အစိုးရလောက်တာကိုစောင့်နေရင်ပြဿနာပိုဆိုးလာနိုင်တာကြောင့်အခုလိုလူလူအင်အား300တာဖြစ်ပါတယ်တဲ့ဒါပေမဲ့ဘင်းကင်းတွေပစ္စည်းရဲ့အတွက်စိတ်ကြစည်းထုတ်လုပ်မှုပိုများလာနိုင်ပါတယ
်ဒိတ်ဆိုင်တဲ့လေသမားအများစုဟာဆင်းရဲလွန်းလို့ဘဝရည်တည်ရေးအတွက်စိုက်ကြရတာမို့ရာဇဝတ်မှုကျူးလွန်သူလို့သဘောမထားသင့်ဘူးလို့မြင်သူတွေလည်းရှိပါတယ်မူရစေးလုပ်ငန်းမှာဘင်းဆိုင်ပြိုးသူတွေမကပဲလူအတော်များများပါဝင်တာမို့ဘင်းကင်းတွေပျက်စီးသွားတာနဲ့မွေးစေးပြဿနာကွဲပြောက်သွားတာမဟုတ်ဘူးလို့ဆိုပါတယ်ကချင်နဲ့ရှမ်းပြည်နယ်ကဘင်းကင်းတွေဟာအစိုးရတပ်ရဲ့မဟာမိတ်ပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာရှိတာမို့ဘင်းကင်းဖြစ်စီမှုဟာအန်ဒရယ်ရှိပါတယ်လွန်ခဲ့တဲ့ဖေဖော်ဝါရီလကပတ်ကြာဆန်အဖွဲ့ကိုတိုက်ခိုက်သူတွေဟာပြည်သူ့စစ်နဲ့ NDAK ကချင်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ် NDAK နယ်ကြားဆောင်တပ်ထိန်းချုပ်တဲ့နယ်စပ်ဒေသမှာတရုတ်လုပ်ငန်းရှင်ကမြေငှားပြီးဘိန်းဆိုင်တာဖြစ်ကြောင်းသိရပါတယ
်တရုတ်အစိုးရပြည်အားပေးမှုကြောင့်ကိုကနဲ့ဝတ်ဒေသမှာဘိန်းမဆိုင်တာနှစ်အတော်ကြာပြီးဖြစ်ပေမဲ့ဘိန်းအထွက်တိုးနေပါတယ်အကြောင်းကတော့အစိုးရတပ်နဲ့ပြည်သူစစ်ချုပ်ကိုင်ရာဒေသမှာဘိန်းဆိုင်ပြိုးမှုတိုးပွားလာလို့ဖြစ်ပါတယ်ရန်ပြည်နယ်မှာတင်ပြည်သူစစ်ပေါင်း100ကျော်ရှိပြီးအပြိုင်အဆိုင်ရန်မုံငွေရှာကြကြောင်းသိရပါတယ်ဒါပေမဲ့ရန်ပြည်နယ်ကမွေးရည်စေးလုပ်ငန်းကိုဝင်းရင်ထောက်ပံ့ပြီးကျိုးကင်နေသူဟာတိုင်းရင်းသားလက်နက်ကင်မဟုတ်ပဲပြည်ပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်ပြည်ပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကင်ကမွေးရစေးထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးရစေးလုပ်ငန်းတက်ဆိုးရှင်းနေတာဖြစ်ပါတယ်မွေးရစေးလုပ်ငန်းကအများအစွန်းများတဲ့အတွက်စစ်ဘုံနဲ့ရပ်ဖက်အရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်ဒေသကနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘူပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်ပြည်ပအခြေစိုက်တရုတ်စီးပွားရေးသမားစတဲ့လူဒန်းစားတွေအားလုံးမွေးရစေးလုပ်ငန်းမှာပါဝင်ပတ်သက်ပြီးအပေးအယူလုပ်နေကြတာမျိုးတဦးဒီတစ်ဖွဲ့ဒီကိုအပြစ်ပုံချပြီးတရားခံရှာတာမျိုးဟာသဘောမကျဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ခဏတွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါ။ဒီတင်ပါစီပွားရေးလုပ်ငန်းရမှာအသုံးပြုတဲ့ idiom တချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
to bankroll someone
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက bankroll bankroll က noun နာမ်အဖြစ်အသုံးပြုမယ်ဆိုရင်ငွေစက်ကူအလိပ်ကူဆိုလိုတာဖြစ်ပါတယ်ဒီနေရာမှာto bankroll to bankroll ကverb ကရိယာအနေနဲ့အသုံးပြုထားတာဖြစ်ပြီးငွေအလိပ်ကိုထုတ်ပေးတာလို့အဓိပ္ပာယ်ရပါတယ်။ someone someone ကတူတယောက်ဆိုတော့စကပိုက်ခုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူတယောက်ကိုငွေဆက်ကူအလိပ်လိုက်ထုတ်ပေးတာပေါ့။ idiom ဆိုတဲ့တဝိုက်အဓိပ္ပာယ်ကလည်းသိမကွာလှဘူးလို့ဆိုရမှာပါ။လူတူစီးပွားရေးလုပ်ဖို့လုပ်ငန်းတစ်ခုခုလုပ်ဖို့ကိုငွေစိုက်ပြီးရင်းပေးတာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The millionaire bankrolled his son to produce his first movie
အဲ့ဒီတန်းကျွေတထေးကြီးကသူသားပထမဦးဆုံးရုပ်ရှင်ရိုက်ရမှာငွေစိုက်ထုတ်ပေးတယ်လေလို့ထိပေးရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The millionaire bankrolled his son to produce his first movie.
Kududia timbya pi ma ga ro.
More bang for the buck.
Phi ba re. Sa lung bang ga M O R E mo ga tha ya ra. B A N G bang ga che law ne atan tan ko yi nyun ne wo ha ya phi pi ro. F O R for ga twe T H E the BUCK buck ကဒီနေရာမှာငွေပတ်စံကိုဗန်းစကားဖြင့်ရည်ညွှန်းအသုံးပြုထားတာဖြစ်ပါတယ်။စကပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပေးထားတဲ့ငွေဒါမှမဟုတ်သက်ဆိုင်တဲ့ bank ဆိုတဲ့အတန်းပိုကြဲကြဲမြည်တာပေါ့။ ဒီနေရာမှာ bang bang ဆိုပြီးတနပ်ပစ်တန်းပြောက်အိုးဖောက်တန်းတွေကိုစားတွေမှာရည်ညွှန်းအသုံးပြုတာတော်ရရှိများကြားဘူးကြမှာပါတရင်ကျုပ်ပွဲတော်တွေမှာဆိုရင်လူငယ်တွေပြောက်အိုးကိုဝယ်ဖောက်ကြတာကိုဥပမာပေးရှင်းပြရရင်တော့ပက်ဆံပေးဝယ်ပြီးဖောက်တဲ့ပြောက်အိုးဟာပေးတဲ့ငွေထက်ပိုတန်ပြီးတော့အတန်ကျကျထွက်တာမျိုးကိုရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့ပေးတဲ့ငွေနဲ့တန်ရာတန်ကျတဲ့ပိုရတဲ့သဘောပေါ့တူတူပြောရမယ်ဆိုရင်တော့တန်တာပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John got more bang for his buck when he bought his car from a friend. The car was in excellent condition and a lot cheaper too.
John ကသူ့မိတ်ဆွေစီကကားဝယ်လိုက်တာအရန်ကိုတန်တာပဲဗျာကားအခြေအနေကလည်းသိကောင်းတဲ့အပြင်ဈေးကလည်းအတော့ကိုတက်တာလားလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John got more bang for his buck when he bought his car from a friend. The car was in excellent condition and a lot cheaper too.
ခုနောက်ဆုံးတင်ပြပေးမှာကတော့
A calculated risk
ဖြစ်ပါတယ်စာလုံးပေါင်းက A ကတစ်ခု C A L C U L A T E D calculated ကတွက်ချက်တာ R I S K risk ကအန္တရာယ်ဒါမှမဟုတ်အရေးစွန့်မှုလို့ဒီပေရတော့စကပိုက်ခုရဲ့ထိုက်ရိုက်ဒီပေကတွက်ချက်ပြီးတော့ယူတဲ့အန္တရာယ်ဒါမှမဟုတ်အရေးစွန့်မှုပေါ့ EDM ဆိုတဲ့သူပိုက်ဒီပေကလည်းရှင်းတယ်လို့ဆိုရမှာပါစီးပွားရေးလုပ်ကံရမှာရင်းနှီးမြှုပ်နှံရမှာအရှုံးအမြတ်ရှိနိုင်မယ့်အန္တရာယ်ကိုဒီဒီချာချာစဉ်းစားတွေ့ချက်ပြီးအရေးစွန်လုတာကိုဆိုလိုပါတယ်အရှုံးပေါ်တဲ့အလားအလာကိုတည်တည်ချာချာစဉ်းစားတွေ့ချက်ပြီးစွန့်လုရမှာကံကောင်းလို့အောင်မြင်နိုင်မဲ့အလားအလာရှိတဲ့အရေးစွန်မှုမျိုးကိုကြီးညွှန်းတာလည်းဖြစ်ပါတယ်ကျွန်မတို့မြန်မာမှာတည်မြည်ကြီးရှင်ရွှေတီဆိုတဲ့ဆိုရလို့ပေါ့ရှင် calculated risk နဲ့ပတ်သက်ပြီးတော့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
John took a calculated risk when he hired the manager. He's lucky as his company is now very successful.
Eddie manager ကိုငှားရမှာ John ကတည်တည်ချာချာစဉ်းစားပြီးအရေးစွန်ငှားလိုက်တာ။သူကံကောင်းနေလေသူ company ကအခုတိတ်ကိုအောင်မြင်နေတာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
John took a calculated risk when he hired the manager. He's lucky, as his company is now very successful.
Torashimiago, Didrimba, Siwai Atonunune, Patebi, Timpia Bigere, Idiom Atonvigaro.
To bankroll someone, more bang for the buck, a calculated risk.
Dopijabari, now Drimba, Kuluchimio Male, Nauta Idiom Atonvigo, Sele Timpia Piu Mamu. ဆောင်မျောနာစင်ကြပါရှင
်နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်ခဲ့တာပါရှင
်ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန်တာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။မကြခင်မှာတော့စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်မှာမို့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်အထိဓာတ်ရိုက်ထုတ်လင်းနေပါရရှင်သူတို့နိုင်ငံဥရောပသမဂ္ဂကအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့မဲပေးခဲ့တဲ့ဗြိတိန်ပြည်သူတွေဟာသူတို့အနိုင်ရရှိခဲ့ကြတဲ့အတွက်အံ့အားသင့်နေကြပါတယ်အခုလိုဗြိတိန်နိုင်ငံဟာတကောတော်ရှေ့ဆက်ရတော့မဲ့ခီးအစအခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Louis Ramirez လန်ဒန်ကနေတည်င်းပြပုတ်ထားတာကိုအခြေခံပြီးတော့ဥကျော်စန္တာကသုံးသက်တင်ပြမှာပါရှင်
။ဥရောပသမဂ္ဂကခွဲထွက်ဖို့ဆုံးဖြတ်ချက်ချခဲ့ပြီးနောက်တနေ့စနေမနက်နိုးလာတော့အရက်နာကြတယ်လို့ခန်းစားနေရတယ်လို့ဗြိတိန်နိုင်ငံသားတချို့ကနှိုင်းယှဉ်ပြောဆိုနေကြပါတယ်။ဒီဆုံးဖြတ်ချက်ဟာအမှန်တကယ်ပဲဗန္ဒာယီနိုင်ငံရေးငရင်းတစ်ခုရိုက်ခတ်ခဲ့သလိုပဲလို့သုံးသက်သူတချို့ကဆိုနေကြတာပါ။တကယ်တော့ပြည်သူပြည်နှင့်ဆန္ဒခံယူပွဲမတိုင်ခင်ကပြုလုပ်ခဲ့တဲ့လူထုစစ်တမ်းတွေအရတွေ့ရကအလေးသာနေကြတာဖြစ်ပြီးတောက်ကြနေ့ရလတ်မှာခွဲရီးဖြစ်လာတဲ့အတွက်အာသင်းစရာကောင်းကြရတာကတော့အမှန်ပဲဖြစ်ပါတယ်။တွေ့နေဖို့အပိခဲ့တဲ့ဒေသတစ်ခုဖြစ်တဲ့စကော့တလန်ကလူမှုကွန်ရက်မီဒီယာတွေမှာတော့မကျေနပ်သံတွေစိုးရင်သံတွေပွဲလို့ရိုက်နေပါတယ်။တယောက်ကဆိုရင်ကမ္ဘာအမျိုးပုံပေါ်မှာဗြိတိန်ကျွန်းတစ်ခုရဲ့ပုံကိုပဲဆွဲထားပြီးတော့ကဲအခုငါတို့ပြဿနာတွေအတွက်ဘယ်သူ့ကိုအပြစ်တင်ရမလဲဆိုပြီး Twitter မှာတင်ထားတာတွေ့ရပါတယ်။အချို့ကလည်းခွဲရီးကိုမဲပေးခဲ့တာနောင်ရရတယ်ဆိုတဲ့သဘောနဲ့ regressive လို့ရေးသားထားတာတွေ့ရပါတယ်။ခွဲထွက်ခြင်းခဲ့ရတဲ့အဓိကအကြောင်းရင်းတွေကတော့လူဝင်မှုပြဿနာနဲ့အချုပ်အခြာအနာတက်ခံပြင်းတဲ့ကိစ္စပဲဖြစ်ပါတယ်။အခုခါနောင်ရရစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးလန်ဒန်မြို့မှာနေထိုင်တဲ့မြန်မာမျိုးသမီးတူဖြစ်တဲ့ဒေါ်ဝါဝါဆူကအခုလိုရှင်းပြပါတယ
်။အဓိကဆိုရင်တော့ဒီအခုလောလောဆယ်မှာအပေါင်သေးရကြပြီးတော့ဒီ current ဟိုစာပေါ် market အခြေအနေပေါ်မှာမူတည်ပြီးတော့ဘယ်လိုဖြစ်နေဆိုတာရယ်။နောက်တစ်ခုကတော့ဒီအဓိကဒီ single market trade ဒီမှာလဲဒီ euro ကနေပြီးတော့ free trade ကိုညီကို shake လုပ်တဲ့အခါမှာလည်းလည်းကိုကူမသေးဘဲနဲ့ဘယ်လိုအခက်အခဲတွေပေးမလဲဆိုတာလေအဲ့ဒါလည်းစိတ်ပူတယ်။နောက်တစ်ခုက remain ပုံတော်တွေကလည်းမကြေမနက်ဖြစ်ပြီးတော့ဒီsecond referendum ကိုပေါင်းဆိုရဲ့နောက်ဒီ Scotland နဲ့ Northern Ireland ကလည်းခွဲထွက်ပြီးတော့တခုခုအဲ့ဒီပေါ့ bow out လုပ်တဲ့လူတွေနဲ့တိုင်းပြည်အခြေအနေတွေဖြစ်လာမယ်ဆိုပြီးတော့အဲ့ဒါလေးကိုစိတ်ပူလာပါအဓိကကတော့
ဟုတ်ပါတယ်ခွဲထွက်ရေးဆုံးဖြတ်ချက်ချပြီးရဲ့24နိုင်ရဲ့အတွင်းမှာပဲဈေးကွက်အခြေအနေတွေကျဆင်းသွားခဲ့ပါတယ်ဗြိတိန်နိုင်ငံသုံးပေါင်းစတာလင်ဟာနှစ်ပေါင်း30အတွင်းအနိုင်ဆုံးကိုရောက်သွားခဲ့တာပါခိုင်လုံစိတ်ချရမှုလည်းပဲအနှုတ်လက္ခဏာကိုရောက်သွားခဲ့တာဖြစ်ပါတယ်ဒါအပြင်စကော့တလန်ကဆိုရင်မက်ဆန်နာရှင်တွေကတွဲရီးကိုမဲ့ပေးခဲ့ကြပါရဲ့နဲ့အတင်းခွဲထွက်ရမယ်ဆိုတာလက်မခံနိုင်ဘူးဆိုပြီးစကော့တလန်ဝန်ကြီးနီကိုလာစတာဂျန်ကပြောနေပါပြီစကော့တလန်လွတ်လပ်ရေးအတွက်ဆန္ဒခံယူပွဲလုပ်ဖို့အစီအစဉ်လုပ်ရမယ်လို့လည်းသူကအခုလိုပြောပါတယ
် If Parliament judges that a second referendum is the best or only way to protect our place in Europe it must have the option to hold one within that time scale.That means we must act now.
ဒုတိယဆန္ဒခံယူပွဲတည်တာကျမတို့ရဲ့ဥရောပသမဂ္ဂဆိုင်ရာအဒီအထောက်ကိုအကာအကွယ်ပေးနိုင်တဲ့နည်းလမ်းဖြစ်တယ်လို့ပါလီမန်ကဆုံးဖြတ်မယ်ဆိုရင်ကျမတို့အချိန်အတိုင်းအတာတစ်ခုတတ်မှတ်ပြီးတော့ဒါကိုပြုလုပ်ရမှာဖြစ်ပါတယ်။ဒါကိုကျမတို့အခုဆောင်ရွက်ကြရတော့မှာပါ။ဒါကြောင့်ပါလီမန်ရဲ့ဆုံးဖြတ်ချက်အရလွတ်လပ်ရေးဆန္ဒခံယူပွဲလုပ်ဖို့လိုအပ်ချက်တွေကိုပြင်ဆင်ကြရတော့မှာဖြစ်ပါတယ်။
ဒါ့အပြင်ဥရောပသမဂ္ဂနဲ့နေဇာချင်းထိတွေ့နေတဲ့တခုတည်းသောဒေသဖြစ်တဲ့မြောက်အိုင်လန်နယ်ကရှင်ဖိန်ခေါင်းဆောင်မာတင်မက်ဂင်းနစ်ကလည်းသူတို့နယ်ကိုဗြိတိန်ကခွဲထုတ်ပြီး EU အဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နဲ့ပူးပေါင်းဖို့ဆန္ဒခံပွဲလုပ်မဲ့ကိစ္စကိုစပြောလာပါတယ်။ဗြိတိန်ခွဲထွက်ဖို့ဆုံးဖြတ်ခဲ့မဲ့ဆိုရင် Irish လူထုအနေနဲ့အိုင်ယာလန်နှစ်ချမ်းခွဲခြားနေမှုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ပြန်လည်ဆက်လက်ရပ်တည်နိုင်ရေးအတွက်ဒီမိုကရေစီနှိကျတဲ့ကျပြန့်တဲ့ဆန္ဒခံယူပွဲလူပိုင်ခွင့်ရှိရမှာဖြစ်တယ်လို့သူကပြောခဲ့တာပါအခုလိုဥရောပသမဂ္ဂကနှုတ်ထွက်တဲ့ကိစ္စမျိုးဟာရခင်ကတခါမှမကြုံခဲ့ဘူးတဲ့အတွက်ဘယ်လိုရှိဆက်ဆောင်ရွက်ရမလဲဆိုတာလည်းပဲမေးစရာဖြစ်နေပါတယ်အောက်တိုဘာလမှာယာတုကနှုတ်ထွက်မယ်လို့ကြေညာထားတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူ့ကိုဆက်ခံတဲ့ဝန်ကြီးချုပ်ကဆက်လက်ဆောင်ရွက်တော့မယ့်ကိစ္စသာဖြစ်တယ်လို့ဆိုထားတာပါအဲသုံးသက်သူတွေကတော့ဒီခွဲထွက်ရေးကိစ္စဟာပြီးသက်နိုင်ဖို့အတွက်အနည်းဆုံး2နှစ်လောက်အချိန်ယူရလိမ့်မယ်လို့တွေ့နေကြကြောင်းပါခင်ဗျာ
အခုဆက်လက်ပြီးတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့စနေနေ့ညဒိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းမှာပါထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ
်မင်္ဂလာပါခင်ဗျာစနေညဒိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်နိုင်ငံတော်တိုင်းနိုင်ငံပို့ကူနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံသုံးဝက်ကြာခီးစဉ်မကြသေးခင်အချိန်ပိုင်းတွင်ကပဲအဆုံးသတ်ပြီးတော့မြန်မာနိုင်ငံမှာပြန်ရောက်သွားပါပြီထိုင်းနိုင်ငံခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်အများဆုံးတွေ့ခဲ့ပြောခဲ့လှုပ်ဆောင်ခဲ့တာကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီပြီးတော့ရှိတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတွေအရေးပဲဖြစ်ပါတယ်ရွှေပြောင်းအလို့သမားတွေနဲ့တွေ့ဆုံတာတွေရှိခဲ့တယ်လို့တွေ့ဆုံခွင့်မရတဲ့မဟာချန်ခီးစဉ်အတွင်းမှာလည်းရွှေပြောင်းအလို့သမားတွေကိုမှာစကားပါပါတယ်တခါလမ်းမှာသွားနေရင်းနဲ့လည်းပဲသူ့ကိုလမ်းဘေးကနေပြီးတော့စောင့်ပြီးတော့နှုတ်ဆက်ကြတဲ့မြန်မာနိုင်ငံသားတွေကိုရင်တန်းရက်ပြီးတော့မှဒေါက်ဆန်းစုကြည်ကလမ်းဘေးမှာဆင်းပြီးတော့တွေ့ဆုံနှုတ်ဆက်စကားတွေဆိုခဲ့ပါတယ်။ရွှေပြောင်းလူသမားတွေဘက်ကလည်းပဲဒီခီးစဉ်နဲ့ပတ်သက်ပြီးတော့အများကြီးမျှော်လင့်ခဲ့ကြပါတယ်။တွေ့ဖို့လည်းမျှော်လင့်ခဲ့ကြပါတယ်။တွေ့ခွင့်မရတဲ့သူတွေလည်းအများပြားရှိပါတယ်။ဆိုတော့ကဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်အတွင်းမှာတကယ်ပဲဘာတွေများအောင်မြင်လို့ဆောင်နိုင်ခဲ့တာတွေရှိပါသလဲ။ဘာတွေများအောင်မြင်အောင်လို့ဆောင်ဖို့အတွက်အစပြုခဲ့တာတွေရှိပါသလဲ။ဒါတွေကျွန်တော်တို့ဆွေးနွေးကြမှာပါ။ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူတဲ့နှစ်ဦးစလုံးကဒီကနေ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးမှာဒေါက်ဆန်းစုကြည်ထိုင်းနိုင်ငံကနေပြန်မထွက်ခွာခင်မှာမြန်မာလူသမားတွေအရေးနဲ့ပတ်သက်ပြီးတော့တွဲဆုံဆွေးနွေးခဲ့တဲ့အဖွဲ့တွေထဲမှာကိုယ်တိုင်ပါဝင်ခဲ့သူနှစ်ဦးဖြစ်ပါတယ်။တဦးကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAD ရဲ့ Director ဦးကျော်တောင်မှသူတို့ဘက်ကလူကုန်ကူးမှုတိုက်ဖျက်ရေးတခါရွှေပြောင်းလူသမားတွေရေးကိုအဓိကလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။နောက်တဦးကတော့ပညာရေးနဲ့ဖွံ့ဖြိုးရေး Foundation FED ကိုတည်ထောင်သူတဦးဖြစ်တဲ့ဦးထုချစ်ပါ။ဦးထုချစ်ကတော့ကျွန်တော်တို့ဘန်ကောက်ကနေပြီးတော့သူဒေသကိုပြန်နေတဲ့အတွက်ကြိုးစားပြီးတော့ဆက်သွယ်နေဆဲဖြစ်ပါတယ်။မကြာခင်လိုင်းမှာရောက်လာပါလိမ့်မယ်။တရားပောင်းဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေရှိပါတယ်ဆိုတော့လက်ရှိဒီတိုင်းပေါ်မှာရောက်နေတဲ့ပင်နယ်ဆွေးနွေးပေးမဲ့သူဒူးဖြစ်တဲ့ဦးကျော်တောင်းဒီကနေ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဘာတွေများတင်ပြခွင့်ရခဲ့တယ်ဆိုတာအရင်ဆုံးနှောက်ထောင်ကြည့်အောင်ပါဦးကျော်တောင်းတို့ဒီကနေ့တွေ့ဆုံကြတဲ့အချိန်မှာဦးကျော်တောင်းကဒေါက်ဆန်းစုကြည်ကိုအဓိကဘယ်အချက်တွေကိုများတင်ပြခဲ့ပါသလဲခင်ဗျ
ဦးပင်နေတဲ့အချိန်လေးတွေလူကလည်းနည်းနည်းများတော့အချင်းတော်တော်လေးရတဲ့အတွက်ကျွန်တော်တိုးရှင်းလေးပဲအကြောင်းအရာသုံးဖို့တည်ရထားပြီးတော့တင်ပြခဲ့တယ်။နံပါတ်1အကြောင်းအရာက2009ခုနှစ်ကထိုင်းနိုင်ငံမှာအစိုးရတို့တက်တဲ့အကောင့်ထဲပေါ်ခဲ့တဲ့ G2G လို့ခေါ်တဲ့အစိုးရရှင်းတင်ပေါ်တဲ့ MOU ဟာဒါခံပွဲစားတွေကိုလောက်ကန်ခွင့်အပြည့်အဝပေးပြီးတော့ဒီချက်ဆောင်မှုလက်ဆောင်မှုတွေနဲ့အာဏာပိုင်တွေနဲ့ပွဲစားတွေရဲ့ဈာထဲမှာဟိုပူးပေါင်းပြီးတော့မှအစ်မတင်ပို့ရှင်ကိုအများဆုံးများများနဲ့လောက်ကြတာမဟုတ်လို့ G2G လို့ပြောထားတာကနေ B2B လို့ခေါ်တဲ့ business to business အစည်းအဝေးရေးဆန်ဆန်ဖြစ်သွားတယ်။ဒါကြောင့်အလို့သမားတွေရဲ့ကံကြမ္မာဟာအစိုးရအမိခံပွဲစားလက်ထက်မှာရှိတာမဟုတ်လို့ငွေကြေးရောလုံခြုံရေးရောအလောက်ကံအခွင့်အလမ်းတိကျမှုပါကြောက်ပြေသွားတဲ့အတွက်ထိုင်းနိုင်ငံထဲမှာကျွန်တော်တို့ဒုက္ခရောက်နေတဲ့လောသမားတွေအများကြီးရှိပါတယ်။ဒါကြောင့်မို့လို့ G2G အစိုးရချစ်တင်ပို့တဲ့လုံငန်းကျင်ဖြစ်ဖို့တဲ့ကျွန်တော်အကြံကောင်းတစ်ခုပေးပါမယ်လို့မြန်မာနိုင်ငံကနေပြည်ပကိုဖြတ်ခွာပြီးတော့အလုပ်လုပ်ကြမယ့်အလုပ်သမားတွေကိုဒိတ်ရိုက်စိတ်တင်ဖို့အတွက်အစိုးရကနေပြီးတော့အမခံပေးတဲ့ဟိုဘန်တစ်ခုကိုဆက်သွယ်ရမယ်အဲ့ဒီဘန်ကနေပြီးတော့ရက်ကြီးကအုပ်ချုပ်သူတွေနဲ့အချက်လက်တွေယူပြီးတော့မှဒီအလုပ်သမားတွေကိုပို့မဲ့ပဋ္ဌာန်းကိုဘန်ကစိတ်ထုတ်ပြီးတော့မှအဲ့ဒီအလုပ်သမားကိုပို့မယ်ပြည်ပကိုရောက်တဲ့အခါမှာလည်းပဲအစိုးရရှင်းပို့တာမို့လို့တန်ရုံနဲ့ဆက်သွယ်မှုလမ်းကြောင်းကတစ်ချက်အဲ့ဒီအလုံသမားတွေဝင်ဝေးပြီးအလုံဝါတချင်းဘန်ကိုရောက်มาဖြစ်တဲ့အတွက်ငွေကြေးလေးညှိစိတ်ချရတယ်နောက်ပြီးတော့ဘန်တိုးလေးပဲအချိန်ပြေမယ်နိုင်ငံတော်ကိုပြည်ပကဘာကအလုံသမားတွေတင်ပို့တဲ့ငွေကြေးအမောက်ဘယ်လောက်ဖြစ်နေဆိုတဲ့အတိအကျကိုလည်းရမှာဖြစ်တဲ့ဒီစနစ်ကိုကျင့်သုံးရှင်းအားဖြင့်အလုံသမားတွေဖိနှိပ်ခံရမှုနဲ့တခြားအခွင့်အရေးပေါ်ခံရမှုတွေရုံးနေပတ်တော့နိုင်တယ်ဆိုတဲ့အချက်ကိုနံပါတ်1အနေနဲ့ကျွန်တော်
ဟုတ်ကဲ့ဦးကျော်တော်ဦးကျော်တော်ခဏလေးဦးကျော်တော်ခဏလေးဦးကျော်တော်ခဏကျွန်တော်ဖြတ်မေးပါရစေဆိုတော့ဦးကျော်တော်တင်ပြတဲ့အချက်တွေကိုဒေါက်ဆန်းစုကြည်ကအသေးချာယူဆိုင်နားထောင်ပြီးတော့ဘယ်လိုတုံ့ပြန်စကားပြောပါသလဲ
ဒေါက်ဆန်းစုကြည်မှာသတိထားကြတစ်ချက်ရှိတွေ့တာတွေ့ရတယ်ကြာဘယ်လိုလူမျိုးပဲဘယ်လိုအလွာမျိုးကလူပဲပြောပြောအခုကိုအာရုံစိုက်ပြီးတော့နားထောင်တာသတိထားမိတယ်အဲ့လိုပြောတဲ့အခါမှာဒေါက်ဆုနဲ့လက်တကန်းလောက်အကွာမှာရှိနေတဲ့အလို့သမောဝင်ကြီးဦးသိန်းရှင်နဲ့အဲ့ဒီဘန္ဒာယေဝင်ကြီးဒီတပားကိုသူကပြောတယ်ဒီပွဲစားတွေကတော့တော်တော်မတော်မတရားလုပ်နေတယ်ကျွန်မလည်းကြားနေရတယ်အဲ့ဒါကြောင့်မလို့ဝင်ကြီးနေတဲ့ဒါကိုမှတ်တမ်းနေထားပါဆိုပြီးတော့ပြောတယ်နောက်ပြီးတော့ငွေကြီးကိစ္စနဲ့ပတ်သက်တဲ့အတွက်လည်းပဲဒီဟိုဒီဟိုဘန္ဒာယေဝင်ကြီးနေတဲ့ဒါကိုမှတ်ထားပါဆိုပြီးတော့အဲ့ဒါမျိုးချက်ချင်းတုံ့ပြန်တာကိုကျွန်တော်အကုန်လုံးကြားလိုက်ရတယ်
ဟုတ်ကဲ့ပါဦးကျော်တော်ကျွန်တော်တို့ဦးထုချစ်လေးလိုင်းမော်ရောက်ပါပြီ ဥထုချစ်လည်းပဲဒီကနေ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပွဲမှာပါတယ်ဥထုချစ်တို့ FED ကလည်းပဲတင်ပြခဲ့တာတွေရှိတယ်ဥကြတောင်းတို့ကတော့ဥကြတောင်းဘက်ကကုနာတင်ပြတာတော့ဥထုချစ်ကလိုင်းမမရောက်လို့ကြားလိုက်ရမှာမဟုတ်ဘူးဒါပေမဲ့ဥထုချစ်တို့တခန်းနဲ့ရှိနေတယ်ဆိုတော့ဥကြတောင်းတို့တင်ပြတာလည်းဥထုချစ်သိပြီးသားပါဆိုတော့ဥထုချစ်တို့ဥထုချစ်အနေနဲ့ကရောဒေါ်ဆန်းစုကြည်ကိုအဓိကအားဖြင့်ဘယ်အချက်တွေတင်ပြခဲ့ပါသလဲ
အဓိကအဖြစ်တော့မလို့ကျွန်တော်တို့အနေနဲ့ကဒီမြန်မာအစိုးရအနေနဲ့ဒီရှစ်ကြောင်းဥက္ကမတွေကိုကာကွယ်စောင့်ရှောက်ရေးမူဝါဒတရားကိုစေတကြရေးဆွဲနိုင်မှုကိစ္စကျွန်တော်တို့အဲ့ဒါတင်ကြခဲ့ပါတယ်။ဒါဆိုကျွန်တော်တို့ကနေပြီးတော့အကြံပြုထားတဲ့စာတမ်းကိုလည်းအဲ့ဒီအစိုးရခန်းအခန်းထဲမှာပဲကျွန်တော်တို့ပေးခဲ့ပါတယ်။အဓိကအဲ့ဒီအကြံပြုစာတမ်းထဲမှာဘာတွေပါမလဲဆိုလို့ရှိရင်ကျွန်တော်တို့လည်းအစိုးရဟိုပါပေါ့နော်ဒီအတူတူအချင်းချင်းပေါ့အချင်းရသိမရတော့အချင်းချင်းပြီးတော့ကျွန်တော်ပြသချက်ပါတယ်။အဓိကအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပညာရေးကျန်းမာရေးအလုပ်သမားအခွင့်အရေးတစ်ခုနိုင်ငံသားပြောက်ဖြစ်ကြတဲ့အရေးကျွန်တော်မဲပေးတိုင်ခွင့်နေရာအစားပါတဲ့အခြေအနေတော့ကျွန်တော်ပြီးခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါ်ဆန်းစုကြည်နဲ့တွေ့တာအဖွဲ့လဲတော်တော်များပါတယ်သူကိုယ်တိုင်ကလည်းပဲတခြားလူတွေနဲ့ပြောတာဆိုတာလည်းရှိတယ်ဒေါ်ဆန်းစုကြည်ကဘယ်မှာတွေ့တွေ့ဒီအလုပ်သမားတွေအရေးကိုပြောတယ်ဆိုတဲ့အခါကျတော့ဥထုချစ်တို့ဥကြတောင်းတို့ဒေါ်ဆန်းစုကြည်ကိုအလုပ်သမားတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်ပြီးတော့အခြေအနေအမှန်ကိုဒေါ်ဆန်းစုကြည်တိသွားအောင်ပြောလိုက်နိုင်ပြီလို့တိတိကျကျယုံကြည်ကြပါပြီလားဦးသူချစ
်ဟောကျွန်တော်တို့အနေနဲ့ပေါ့နော်အကုန်လုံးကလေခေါ်ပါပေါ့အချင်းအတန်တက်ရှိရဆိုရင်လည်းကျွန်တော်ကအဲ့ဒီအစီအွေမသွားခင်မှာကျွန်တော်တို့နိစ္စရာအဖက်6ဖက်9ဖက်ကျွန်တော်တို့ပေါင်းပြီးတော့ဘယ်လိုခွဲပြီးတော့တင်ကြမယ်ဆိုတော့ကျွန်တော်တို့ဒီစာဆွေးနွေးခဲ့ဖြစ်တာဒါကကျွန်တော်တို့အတွက်ဟိုကောင်းတဲ့ဟိုအခြေအနေဖြစ်သွားပါတယ်ကျွန်တော်အဲဒါမှကျွန်တော်တင်ကြပုံတွေကလည်းတစ်ဖက်တစ်ဖက်မတူဘူးပေါ့နော်အားလုံးကတော့အလုပ်သမားတက်တနာပဲဒါပေမဲ့ဟိုအလုပ်သမားတက်တနာဆိုတော့အများကြီးရှိတယ်ဆိုတော့ဒီအရာတွေတော့ကျွန်တော်ထင်ပါတယ်ဒေါ်ဆန်းစုကြည်အနေနဲ့တော့အလုပ်သမားပြဿနာတွေကိုတစုံတရာရှင်းရှင်းလင်းလင်းနဲ့ပြီးသွားပြီးတော့သူဘာလုပ်ပြင်နေဆိုတာလောက်ကိုတော့သူတိကျပြီးသွားဖို့ရတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးတူကြီးကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်တွေစပြီးတော့ဆွေးနွေးကြရအောင်ပါပထမဆုံးကတော့ထိုင်းနိုင်ငံတဲကအုံဖြန်ဒုက္ခသည်စခန်းမှာကိုယ်တိုင်ရှိနေတဲ့ဦးတန်းထွန်းကဗာမြဆွေးနွေးကြပါတယ်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီနိုင်ငံတော်တိုင်းကဒေါ်ဆန်းစုကြည်လာမယ်ဆိုတဲ့အတန်ကြာတော့ကျွန်တော်တို့ဒုက္ခတွေတော်တော်များများဝမ်းတန်နေကြတာပေါ့ဝမ်းတန်နေကြတဲ့ခါကျတော့ကိုပြောခြင်းတဲ့စကားတွေကိုပြောခွင့်ရလိမ့်မယ်လို့တော်တော်များများယုံကြည်နေကြတယ်ယုံကြည်နေကြတဲ့ခါကျတော့လက်ရှိကျွန်တော်တို့ဒုက္ခတွေဆန်းမှရှိတဲ့ဒုက္ခတွေကနေခြင်းနဲ့လူရှိတယ်၊တွားခြင်းနဲ့လူရှိတယ်၊ပြန်ခြင်းနဲ့လူရှိတယ်နေတွားပြန်ဆိုတဲ့ဒီကကထိုင်းနိုင်ငံရဲ့ဘေးမဲ့တော့အဖွဲ့ရဲ့မေဖလုံဝံရဲ့အဲရှေ့လူမင်းရဲ့အနေနဲ့ဒီမှာလာပြီးတော့ပနာမအနေနဲ့လာရောက်တွေ့ဆုံရတာရှိတယ်။အဲ့ဒီနောက်မှာ UNHCR ကနေပြီးတော့ရိုးမက်ဆိုပြီးတော့60နဲ့4ချက်ပြတ်ခံခဲ့တဲ့အခါမှာ63မှာပါတဲ့63မှာသူတို့ပါခဲ့တဲ့အချက်လက်ကိုဒါကျွန်တော်တို့ကမပြောင်းကျင်တော့ဘူးများမပြောင်းနိုင်တော့ဘူးများကိုလည်းတတိယနိုင်ငံတို့ပို့ပြီးအစီအစဉ်ပြီးပါဝင်ပြီးဖြစ်ကြောင်းဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒုက္ခတွေတော်တော်များများဒီအချက်လက်ကိုတင်ပြဖို့ပြောင်းလဲနေကြတယ်။ပြောင်းလဲနေကြတဲ့အခါမှာတော်ဆန်းစုကြည်အနေနဲ့ရှိရှိထိုင်းနိုင်ငံရှိတာဝန်ရှိပုဂ္ဂိုလ်များကိုဒီဒုက္ခတွေရဲ့ဆန္ဒကိုပိုင်ကြားပေးဖို့အတွက်မြစ်တာရခံချက်ဖြစ်ဖို့အတွက်ကျွန်တော်တို့အားကြီးစူးစမ်းကြပါတယ်။ဒါပေမဲ့ဆက်တော်ကမရခဲ့ဘူး။နောက်တစ်ခါဒုက္ခတွေစကားကိုတွားမဲ့ခြေရံနဲ့တက်ပြဲသွားတယ်ဆိုတဲ့အခြေအနေကြောင့်ကျွန်တော်တို့ဒုက္ခတွေကတော်တော်များများစိတ်ပြက်လက်ပြက်ဖြစ်ကုန်ကြပါလေ
။ဟုတ်ကဲ့ပါဦးတန်ထွန်
း။ဒီဒုက္ခဟုတ်ကဲ့ဒီဒုက္ခတွေတော်တော်များများစိတ်ပြက်လက်ပြက်ဖြစ်သွားခဲ့တဲ့အခါမှာဒီလက်ရှိကြံရောက်သွားတဲ့ဒေါ်ဆန်းစုကြည်ကိုလည်းသူတို့ဒုက္ခတွေကပြောဟိုပြောပြခြင်းလာကတော့သူတို့ဒုက္ခတွေရေးတွေကိုလည်းပြင်မထားပါနဲ့လို့ပြောပြခြင်းလာပါခင်ဗျာ
ဟုတ်ကဲ့ပါဦးတန်ထွန်းကျွန်တော်တီးတဲ့လောက်ကတော့ကျွန်တော်လိုအပ်ရင်လည်းပဲဥထုချစ်တော်လကောင်ဥကြောဆောင်တော်လကောင်ပြည့်စွတ်ဆွေးနွေးပေးပါကျွန်တော်တီးတဲ့လောက်ကတော့ဒုက္ခတွေရေးနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ကြားမှာပြောဆိုတာတွေရှိတယ်ဆိုတော့တရားဝင်သတင်းထုတ်ပြန်ချက်တွေရကျွန်တော်တို့သိရပါတယ်ဒုက္ခသည်စခန်းကိုသွားဖို့အစီအစဉ်ကလည်းပဲရဟယင်နဲ့သွားဖို့အစီအစဉ်တာမှာရာသီဥတုဆိုလို့ဆိုပြီးတော့ခီးစဉ်ကိုဖြတ်လိုက်တယ်ဆိုပြီးတော့ကျွန်တော်တို့သိပါတယ်တခြားအကြောင်းတွေတော့ကျွန်တော်တို့ကိုယ်တိုင်လည်းမသိပါဘူးဆိုတော့ဒီအခုဆွေးနွေးဘက်ကလည်းပဲလူသမားကြီးအဓိကဖြစ်သွားပြီးတော့ဒုက္ခသည်စခန်းမသွားပြတဲ့အတွက်ဒုက္ခသည်ရေးနဲ့ပတ်သက်တဲ့သူကလည်းမပါဘူးဆိုတော့ဥထုချွတ်တို့ဥချွတ်တောင်းတို့ဒေါ်ဆန်းစုကြည်ကဒုက္ခသည်ရေးနဲ့ပတ်သက်ပြီးတော့ပြောတာဗာများကြားတာရှိပါလေဥချွတ်တောင်းအရင်ပြောပါ
ရှင်မာတော့သူပြောတော့တာတော့မတွေ့ရဘူးပြတတင်းတွေလို့ရတာနေပြီးတော့အလုပ်သမားဒီဒုက္ခစေပြန်လေလက်ခံရေးအတွက်ကိုဟိုဒီတော့ဒီမြန်မာဖက်ကနေပြီးတော့ဟောကြီးကြီးမားမားလောက်ရမယ်ဆိုတဲ့တတင်းအချက်လောက်ပဲကျွန်တော်တို့သိရတယ်ဗ
ျဟုတ်ကဲ့ဥထုချက်ကရောဗာများထူးချက်ချက်သိရလဲ
ကျွန်တော်နေလဲပေါ့နော်အဲ့ဒီမှာရှစ်တန်းလို့တမားကြီးကိုဆောင်ရွက်နေရပေါ့ဒီကင်းရင်ဖက်ကြီးရလေအဲ့ဒီကင်းရင်ဖက်ကြီးကကိုယ်စရေပြောင်းမိရတယ်တော့ကျွန်တော်ရှားလိုက်ပါတယ် 哎，多看点的啊，休假了，我那天下午不多，我休假了，我妈几点过来，那边的去开的嘛，哦，你不然你别多看点的去嘞，如果偏偏路去嘞，我妈这路嘛，银行是现金不需要，我的车子在银行不需要，我出来离开的。就别嘞，就把早餐这些来吃来吧嘞，好吧嘞，出多看点的啊，都是偏不，有啊，让妈妈洗了，我出来还没洗吧嘞，让我们这路里面。看你说完那老的走的啊，手机他的，后边这边不帮创业的，我那单独的，说完这种标准的，你那样的走路啊，去装个他妈业务呗，你搞啥子哟？去装个他妈业务，给他老板走路啊，滴滴要开点我们，我手机给吃饱了，是吧？
好给，怎么样？他那个要不嘛，那都靠的面子个来呗，没得给啥，那那个家嘛，搞了大些，离开店里去，那个给啥子了？给啥过来呗？那些说完你，没他妈么好铺路，就那个过不来一路有啥米吧嘞？那他手里面都如果被搞完没？那恐怕都啊。Kuangban, apa yang sunyi jemale?
Okay, jawab dah. Pemain tu, ni memang tayong ye, aku ni bawa pelajaran dah lor. Tayong sudah cuti, kan? Kau neng hari neng awam masih demi milu ye, neng cuti ye. Hari neng awam masih demi milu ye, neng dah ukah gue tau caw ya, mesti sudah tika pada kau ni. Abi dia aga tayye ni bawa kau ni, tayye ni mana jenar mana? Pas fu si de, bapa mesi de, terus ya lalu kan, lalu kan, bapa mesi de, bawa ada jeng, jono kongsang awal dek ni. Ali kama, jono mahacai orang tua ke balik ni, ngajin ni mana balik, pakun kama balik ni. Ali kama time balik aku, lagi terus yang aku lekai bawa, bapa mesi de, pas fu si de, bi dong si de, time lekai bawa tu, jono lewa balik ni, lewa de kaya lor.不不买，阿里本来用多不够，这一年够多呀的，怎么样？三个是比较多，比较火药都行，明白呀嘞？嗯，就就那了，那好不通啊？哎，这第五把来留着嘞，啊
，OK，
不，那来来了不？阿里看下了，那个没得第五考，是吧？就那得第一那好不通啊？喂，阿鲁么拉奶，怎么样？阿里看见路线，这条高速，这条红色，这条了，哎，拉没加没？阿路皮的看见了，就说哎，你那木臭多，这条么拉大哦，拉来了，哎，没路不上边，不上边多呀没？不上么边么多呀？阿路
，OK， 哥，我们就那里呗，都太阳阿里天气开开的，就那哪里他那地他那西边的，所以说个太阳里也路上木的，所以说哥，我们表姐那个地基上表里嘛，太阳个你妈太阳里呢，过年不是见他啦？
好个，啊，不，你别得劲嘛的，咱们明都你妈在用啊，明都些呢，别在那这种地啊，别拉别是不行，不如过年偏心么嘞，喏，
好个，
啊，这边伢别得嘛的，我啊，老他妈一破地下咯，哦，啊，老老那边你妈在用啊，你你的路外路看哪样吧的，怎么
样？好个，我们结束的嘛的，过出去，过就到。庄山书记，第那路他妈破死人，我出去都五角当中对了起嘛，表了 video 就能记下吧的。哎嘛，庄山书记个，顶边嘞吃稻米面糊，顶边嘞给啥稻米面糊？都个但有大问题都嘞，那都搞都白嘛心里嘞，路他妈问题他那问题，都出来 video 大路白也没，他妈他比嘛啥的也变，都表了就能对吧的，就能加吧的。所以说，你妈但有个你 video 大问题路白也没给啥稻米面糊都表多吧的，但有个大问题白多了不？喏，但有个大的路啊没，所以看家了，古。我们说你的车太慢了呗，但有些过年路嘞，但有个路他妈的路堵塞，堵塞的阿边打一波，说咯，我都觉得我坐到路是了的，你妈但有那边多少塞塞来了，说咯，你妈但有的，的路他妈一个的街边、路边、南庄、西野啦，我都去。
哦，知道人家专门说了去了，我知道嘞，没那么多，比方你来西吧嘞，我嘛去走的那路边、街边，那是西野了嘛呗，那车站路线走一个，我路边啊，这不拿西野路去那去呢？那个苦啊，就是不接人家接的啵。咱们唐山书记过来讲话，就那路的一百块几的，你给大家看一下去。哎，那个便宜话的，就那家都是过年礼物，但用完都安路线，那也是走路多少西吧的。所以说，你看咯，但用的呢，六百几呢，好嘛呗。那西但用嘛西的块几不吃的呀？啊，够用的，单那几天的嘛有咯。啊，搞个礼物是吧？老多人不吃呢。咱们就那路话嘞，我的所以我增加奖励他的财产嘛嘞，就那路啊。苏阿个八千，他他妈妈压他吧。比如说，六阿点高么的油，现在家快吧。那比如说，那是雷那一波的，哦，他被雷那呢，阿龙就黄色他被的吧，哦，他被吧高么的油快吧，哦，新的的阿吧，阿龙牛的就罗讲的那个西吧嘞，阿龙就罗标的讲的那，那那是老早子就苏阿个， ေးလေးကလုံးမယ်ဆိုလို့ကျွန်တော်အစောကကျွန်တော်ညီကူတွေပြောတဲ့အဲ့ဒီအလို့သမားအဲ့ဒီတက္ကနာလေးတွေဆိုတာဟိုဝိုင်းပြင်ဆင်လို့ရမှာပါကျွန်တော်ဒီနေ့မှလည်းအလားတူတက္ကနာမျိုးတွေကိုတောင်ဆန်းစုစုပြောကြတဲ့အလို့သမားကုသရတွေလည်းအများကြီးရှိခဲ့ပါတယ်
ဟုတ်ကဲ့ခင်ဗျဦးကျော်တောင်းလည်းပဲတန်ယုံနဲ့အများကြီးဆက်ဆံခဲ့တဲ့လူပါတန်ယုံဘက်ကပြီးခဲ့တဲ့အချိန်ကာလအတွင်းမှာတော့ဦးသူရှိပြောသလိုမျိုးလူဝင်အားအရောငွေကြေးအရောမလုံးနိုင်တာတွေရှိတယ်အခုတောင်ဆန်းစုစုကိုလည်းလာသွားတယ်မှားသွားတယ်နောက်တစ်ခါဒီဗန္ဓာယဝန်ကြီးဌာနကနေပြီးတော့ခုနကစကပြန်ကိစ္စဆိုရင်ဗန္ဓာယဝန်ကြီးဌာနကနေပြီးတော့ဟလာရံပုံငွေတို့ပါလို့အဲ့လိုပြောသွားတာတွေကျွန်တော်ကြားရပါတယ်ဦးကျော်တောင်းကိုတိုင်ရဲ့မျှော်လင့်ချက်တန်ယုံကဒီထက်ပို့ပြီးတော့ကောင်းကောင်းထိထိရောလှုပ်လာနိုင်လိမ့်မယ်လို့ဦးကျော်တောင်းကိုကမျှော်လင့်ချက်ရှိလား
လက်ရှိလူရရနဲ့တော့မဖြစ်နိုင်ဘူးပြည်သူငွေရငွေတရားမရှိတဲ့လေတော့မဖြစ်နိုင်ဘူး
ဆိုအဲ့ဒီအချက်ကိုရောဥတော်တော်ဥထုချေဒေါံဆန်းစုကြည်ကအဲ့ဒီလိုအပ်ချက်ကိုရောတိတိချာချာသိရှိနားလေသဘောပေါက်သွားပါရလားဥထုချေ
ကျွန်တော်ထင်တာတော့သိရှိပါမယ်ကျွန်တော်ပြောသလိုပါပဲကျွန်တော်တို့ကအကုန်လုံးခြုံပြောတယ်ကျွန်တော်တို့လည်းမေးတယ်တင်ပြရင်းနဲ့ပတ်သက်တဲ့ကိစ္စပေါ့အကြီးကတော့ကျွန်တော်တို့ရငွေငွေရောတော့လားအဲ့လိုမျိုးတွေမေးသွားတယ်ဆိုတော့ကျွန်တော်တို့ကတော့ဆော့ကရရတော့လည်းရှိတယ်ဒါပေမဲ့ကျွန်တော်နဲ့မိသက်အဖွဲ့ကြီးတွေမှာမလိုလက်တဲ့အခြေအနေမျိုးတွေရှိတယ်လို့ပြောတယ်အဓိကကျွန်တော်အနေနဲ့အစွားလိုမျိုးလက်ရှိအစိုးရကတကယ်စိတ်ပါဝင်စားစွာနဲ့အလုပ်သမားရေးကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတစ်ချက်ဘဏ္ဍာငွေကြေးတွေကလည်းအရေးကြီးတယ်လို့တစ်ချိန်တည်းမှာပဲကျွန်တော်တို့ရှစ်ပေါင်းသမားအရေးဆောင်ရွက်နေတဲ့အဖွဲ့ကြီးတွေနဲ့တို့စနေပကြကျွန်တော်တို့ပူးပေါင်းဆောင်ရွက်တင်တယ်ကျွန်တော်တို့ကလည်းအစိုးရကိုကျွန်တော်ကလည်းတက်နေတဲ့ကပေါ့ပြီးခဲ့တဲ့အစိုးရတဲ့ကကျွန်တော်တက်နေတဲ့ကကူညီပြီးတော့ပူးပေါင်းဆောင်ရွက်ခဲ့တယ်ဒါဖြစ်လို့ရှစ်ပေါင်းသမားတွေရဲ့မျက်နှာကိုထောက်ပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံကျွန်တော်မှရှိတဲ့ရုပ်ဝတ္ထုကျွန်တော်မှရှိတဲ့လူအင်အားတွေပါသုံးပြီးတော့ကျွန်တော်တို့ကကူညီပေးမယ်အစောတော့ဒေါ်လာစုကြည်နဲ့လက်ဆောင်ရတဲ့လူမျိုးပဲဒီဘာသာပြန်ကိစ္စပေါ်လာပြကျွန်တော်တို့ကဘာသာပြန်နဲ့အဖက်ပါရှိတယ
်ဟုတ်ကဲ့
ရှိပါလေထိုင်းနိုင်ငံရဲ့စေယုံတွေတရားရုံးတွေရဲ့စခန်းတွေမှာကျွန်တော်တို့ကဘာသာပြန်တာပတ်လို့လုပ်ပေးနေတာရှိပါတယ
်ဟုတ်ကဲ့
ဒါမလို့အစိုးရကသာစနေတရားနဲ့ဒီဘောဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့အများကြီးကျွန်တော်တို့ပြောနေပါတယ်ဒါအလုပ်သမားတွေတို့လုပ်ကြရ
ဟုတ်ကဲ့
ဟိုဆောင်ဝါသာကူညီဆောင်ရွက်ပေးနိုင်နေမယ်လို့
ဒုစရာတွေအများကြီးရှိသေးတာပေါ့နော်ရန်ကုန်မြို့ကတည်းကဆွေးနွေးမယ်တော်တော်ရှင်တို့ခေါ်ပါမယ်ဦးကျော်လင်းဦးကျော်လင်းရန်ကုန်မြို့ကနေပြီးတော့ထိုင်းရောက်မြန်မာနိုင်ငံလူသမားများအရေးဗာများဆွေးနွေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပမာပြည်ပါကျွန်တော်တို့အရင်တော့အခြေအနေနဲ့မတူဘူးပေါ့ဗျာအခုဆို job opportunities ပေါ့အလုပ်ကန်ရှားပါမှုအလုပ်ကန်ခွင်ရှားပါမှုရေဝင်ဝင်မလောက်ငါမှုရေအဲ့ဒီပြဿနာတွေကနိုင်ငံရေးဆောက်ထွက်တာပုံများလာအဲ့တော့ခုနတနေရာဒုက္ခတွေတူပြောသလိုပေါ့ဗျာတက်တဲ့နိုင်ငံတော်လို့ရရင်လည်းတွောင်းမယ်ဆိုတာအဲ့တော့ကျွန်တော်တို့အရင်တော့ဗမာပြည်ရဲ့ပတ်စံပြောရင်ကျွန်တော်တို့ငွေတစ်ချက်က၄ဘတ်ခွဲရှိကြဗျာအခုတော့ကျွန်တော်တို့ငွေကလာဒီတော့35ကျက်ကမှတစ်ဖက်ရှင်းလာဆိုတော့အစပြ50လောက်တက်သွားတယ်အဲ့လိုကျွန်တော်တို့ကဘာလို့လဲငွေကြီးချောင်းဒီကျွန်တော်တို့ဘက်ကိုအားကိုးနေရတဲ့အချိန်နဲ့တွားကြတဲ့လူတွေအလုတ်ကန်ရှာပွေးတဲ့လူတွေမနေဘူးပြည်တွင်းမှာလေယာဉ်ရတဲ့အမျိုးမျိုးအမခန့်ကြီးမရှိဒီကြတဲ့အလုတ်ကန်နေရာတွေကကျွန်တော်အခွင့်အရေးမဖန်တီးနိုင်အဲ့ဒီခက်ခဲတွေကကျွန်တော်အများဆုံးဒုက္ခတွေတွေဆိုပြောပြောနိုင်ငံခြားကိုရောက်တဲ့ဒီရှေ့ပေါင်းအလုပ်သမားတွေများသွားတဲ့အချက်ပါအခုကဘာအရေးရမှလည်းရှေ့ပေါင်းအလုပ်သမားတွေကဒုက္ခတွေကြီးရမို့ပုံမဘက်တက်ဂျော့ဖ်ပေါ်ရဘက်တက်လိုက်တခုတွေသူတို့ရောက်တဲ့လူတွေမနေဘူးအဲ့တော့ကျွန်တော်တို့ကတော့နိုင်ငံတော်ကြီးကနေပြီးတော့မိမိနိုင်ငံဖွံ့ဖြိုးတိုးလှုပ်ရင်းထဲမှာဒီတာယုံနေတာတော့ပြောမယ်ဆိုရင်နိုင်ငံခုလက်မှအရာတာယုံနေမိမိနိုင်ငံအရှုပ်ရှားအားလားသူတို့ရှိပါအပြစ်နိုင်ငံခုလက်မှကိန်းတယ်လို့သူကကိုယ်ကတာဝန်ရှိဒါပေမဲ့မိမိနိုင်ငံရဲ့ဂုဏ်သိက္ခာတိတ်တက်နေလို့ရှိရင်ဒီဆက်ဆံတဲ့နိုင်ငံကအသိလေးစားဖို့ရှိတယ်။ဘုရားလည်းကျွန်တော်တို့ဗမာပြည်မှာရှိတဲ့အမေရိကန်ဧည့်သည်တို့ဒုက္ခရောက်ခံနေကျွန်တော်မထင်ရှားတဲ့တာယုံတွေရောအဲ့ဒီတို့ဒုက္ခရောက်ခံနေမတူဘူးဗျာ။အဲ့တော့ကျွန်တော်တို့ဗမာပြည်ရဲ့တိတ်ခါကိုတက်ဖို့အတွက်ကျွန်တော်နိုင်ငံဖွံ့ဖြိုးမှု
နဲ့
ကျွန်တော်နိုင်ငံခုနောက်ကိုလည်းကာလဝအဆောက်အအုံတွေသူတို့ရဲ့အင်အားတွေနဲ့နိုင်ငံကလေးစားလောင်အထိကျွန်တော်တို့တွေကအခြေအနေကောင်းရင
်ဟုတ်ကဲ့ဦးကျော်လင်းရှင်းပါပြီနောက်တစ်ယောက်ကကျွန်တော်တခါတည်းနောက်တစ်ယောက်ဆွေးနွေးဖို့တခါတည်းဖိတ်ခေါ်ပါမယ်ပြည်မျိုးကကုတင်ထေးဝင်းကုတင်ထေးဝင်းဆွေးနွေးပါဟု
တ်ကဲ့လူမျိုးကထိုင်းနိုင်ငံသွားတဲ့နေကအကုန်လုံးကောင်းပါလေကျွန်တော်တို့ပြောခွင့်ထားတဲ့နေပြည်တွေပေါ့ထိုင်းနိုင်ငံဝန်ကြီးချုပ်နဲ့သူကလည်းပဲဒါပြည်မမြေလာရရှိရပြီးပါသွားတခြားအားကြီးနိုင်ငံတွေကလည်းဒီနေ့မှတော့ပဲနဲ့အဲ့ဒီကျွန်တော်တို့ဒုက္ခလည်းအများကြီးအားကြီးတဲ့အတိုင်းမျိုးရင်သွားတယ်ဆိုတာဒီလိုနဲ့သဘောပေါက်လာရမှာပဲလေဒီမှာကျွန်တော်တို့ကတော့သူဆန်ရတယ်ကသွားပြီးတော့သူကြုံခံနေကြရတာကျွန်တော်တို့လည်းအမေရကလည်းပြောတော့ဧည့်သည်တွေပြောတယ်ဗျာအဲ့ဧည့်သည်တွေတဲ့ကားကိုကျွန်တော်တို့အဲ့ဒီတိုင်းနိုင်ငံလူသမားတွေသိတဲ့နားနဲ့သဘောပေါက်ဖို့ဆိုတယ်ဗျာအဲ့လိုဆိုတော့ဘောအိမ်မဟုတ်ဘူးတနေ့ကကိုယ့်အိမ်ပြန်ရမယ်ပေါ့ဒီတော့ကနေရှင်းနေရှင်းနေကြတယ်ဒီကစားတွေတော့လိုက်ရှင်းမှာမဟုတ်ဘူးလောက်ကဲခွင့်နဲ့ဝင်သွားပြီးတော့အများဆုံးပေါ်များတော့လုပ်ပြီးတော့ကိုယ့်နိုင်ငံကကိုယ့်နိုင်ငံပြန်ပေါ်နိုင်အောင်လည်းဒီစူးစမ်းမှာပဲတော့ဆိုတော့တော့ तू ကအမေကအလုပ်ပြောတော့လေနေရောနေချင်ဆိုတဲ့သဘောပဲဒီအဲ့တော့အားလုံးအားမလဲကြပါနဲ့အမေရောက်ပြီဆိုရင်ကလားတော့တွေ့မျိုးနေချက်ဒီအများကြီးဒါလေးဒါပေမဲ့အချိန်တခုတော့ပေးရမယ်လို့တန်းတန်းလေးရောက်တယ်ကျွန်တော်ဒီကိုတွေကိုကျွန်တော်မောင်မလေးကိုကျွန်တော်လက်ပြီးပါကြခြင်းပါလေဗျာဆားတော့အရင်မစောကြပါနဲ့
ဟုတ်ကဲ့ပါကုတင်ထေဝင်းထိုင်းနိုင်ငံရောမြန်မာနိုင်ငံသားအလုပ်သမားတွေကုတင်ထေဝင်းပြောတာကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့စီကို Facebook နဲ့ပို့ပြီးဆွေးနွေးကြတဲ့အထက်ကကျွန်တော်တွေ့တာမှာအကြောင်းအရာ ၄ခုပေါ့ပထမဆုံးအတူတစ်ခုကတနေ့ဘတ်300ဆိုတာလိန်နာလို့ပြောခြင်းနဲ့ဆိုတော့ဥတုချီဥကြောတောင်းဒေါန်ဆန်းစုကြည်ကထိုင်းနိုင်ငံကနေပြီးတော့လူသမားတွေကိုတနေ့ကိုဘတ်300ပေးမယ်တကယ်ကဘတ်300မရနိုင်ဘူးရမနိုင်ဘူးဆိုတဲ့အချက်ကိုဒေါန်ဆန်းစုကြည်တည်တည်ချာချာတိသွားပါသလားဥကြောတောင
်းအဲ့ဒီငွေကြေးကိစ္စနေလေကျွန်တော်တို့အတင်ပြဖြစ်ပါတယ်လက်ရှိအခြေအနေကလည်းပဲထိုင်းနိုင်ငံတည်းမှာနေရာတိုင်းမှာမရဘူးဗျဒီနေ့တော့ကျွန်တော်တို့အရှင်ရရရင်ရတယ်လားသူတို့ကကိုသူရှိပြောတယ်လို့ကျွန်တော်တို့ကောင်းစီလေးတွေခွေးပြီးတော့စော်တော်ကြီးကိုတင်ပြနိုင်တယ်ကြ
ာအရှင်
တွေတော်များများကိုတောင်ဆန်းစုကြည်ခြုံငုံပြီးတော့တီးသွားတယ်လို့ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ဒီတဲမှာတော့ပန်းရောင်ဘတ်ပန်းရောင်လက်မှတ်ပေါ့လေပန်းရောင်ဘတ်ကိစ္စပြောထားတာရှိတယ်ဗီဇာကိစ္စပြောထားတာရှိတယ်နောက်လက်ကျွန်းလူသက်မှုကိစ္စကျွန်တော်တို့စီကိုမေးထားတာရှိတယ်အမှန်တရားပြောင်းပြောပြပါအမှန်တရားတိုင်းဆောင်ပြီးအောင်ပြောပြပါစတရားဖြင့်ပြောထားတာရှိတယ်ဆိုတော့လက်ကျွန်းလူသက်မှုကိစ္စနဲ့ပတ်သက်ပြီးတော့ရောဥတုချက်တောင်ဆန်းစုကြည်ဘာပြောပါသလဲ
အော်ဒီကတော့ပေါ့နော်ကျွန်တော်အနေနဲ့ကတော့ဒီလက်ချွန်းကိုကျွန်တော်ရောင်းနဲ့ပတ်သက်တဲ့အခါလေးတွေတော့ကျွန်တော်တို့နည်းနည်းလေးပဲမိတ်ဆက်ပေးတယ်ဒါပေမဲ့ကျွန်တော်ကိုစိတ်ကြီးဆိုတဲ့အဲ့ဒီကလူ့သမားကြီးဆောင်ရွက်တဲ့ဟိုခေါင်းဆောင်တယောက်လည်းပါပါတယ်သူကတော့ပြီးခဲ့တဲ့အပတ်ကမှဟိုအဲ့လက်ချွန်းကကလေးတွေကိုသွားတွေးခဲ့တဲ့သူတယောက်အနေနဲ့သူကလက်ချွန်းကကလေးတွေမှားလိုက်တဲ့အိစားလည်းသူပြောပြတာရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့အခုလုံးကဒီနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဒေါ်ဆန်းစုကြည်နေတဲ့ကတော့ဟိုထိုင်းနိုင်ငံမှာဖြစ်တဲ့ပြဿနာတော်တော်များများအစောပိုင်းလိုအားကားကိစ္စ၊ရိုကြီးကိစ္စ၊မတရားရေးပိုင်းတဲ့ကိစ္စ၊ဟိုဒီမှတ်ပုံတင်နေဥစားဒီအခက်အခဲဖြစ်နေတဲ့ကိစ္စ၊အဲခီးပွားလာမှုခက်ခဲတဲ့ကိစ္စအဲ့ဒါတွေတော်တော်များများချုပ်ငုံမိတယ်။နောက်တစ်ခုကအိမ်ပေါ်ရင်းနဲ့ပတ်သက်တဲ့ကိစ္စတွေရတာပေါ့ကျွန်တော်တို့အခြားဒီအိမ်ပေါ်နဲ့ပတ်သက်ပြီးလုပ်နေတဲ့အကျိုးသမီးတွေလာတင်ပြတော့တာရှိပါတယ်။ဒါကြောင့်မလို့ဒေါ်ဆန်းစုကြည်နေတဲ့ဒီခေါက်မှာတော့တစုံတရာရှစ်တန်းလူသမားတွေရဲ့အခြေအနေကိုတော့ပြီးသွားတယ်လို့ကျွန်တော်တို့အနေနဲ့ပြောချင်ပါတ
ယ်။ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကတော့တော်လေးကိုဒီကိစ္စအလေးထားပြီးတော့ပြောသွားတာပါဆိုတဲ့ခါကျတော့ထိုင်းအစိုးရဘက်ကလည်းပဲဒီကိစ္စကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ကအခုလိုလာပြီးတော့တိုက်တိုက်တွန်းတွန်းကိုယ်တိုင်တွေ့ပြောဆွေးနွေးစသည်အားဖြင့်ပြောရရင်ကိုထုချစ်တို့ဦးထုချစ်တို့ဒီလူသမားအဖွဲ့တွေတောင်မှငကိုယ်တော့ဒေါ်ဆန်းစုကြည်တွေ့ခွင့်မရဘူးလေ။နောက်ဒေါ်ဆန်းစုကြည်ကသူကိုယ်တိုင်တွေ့မယ်ဆိုပြီးစီစဉ်ပြီးတော့တွေ့ခွင့်ဖြစ်တဲ့အခြေအနေဖြစ်တာ哦။ဆိုတော့ထိုင်းအစိုးရအနေနဲ့ဒီပေါ်မှာဒီအရင်ကထက်ပိုပြီးတော့အလေးထားလုပ်လာမယ်လို့ဥကြတော့ယုံကြည်သလား။
နေလေတော့အပြောင်းလဲဖြစ်လာနိုင်မယ်လို့ထင်တယ်ကြ။ဘာကြောင့်လဲဆိုရင်လက်ရှိမြန်မာနိုင်ငံဟာလူထုရေကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်ဖြစ်တာကြောင့်မလို့အရင်တော့လိုအာဏာရှင်စနစ်အောက်မှာနေတဲ့တိုင်းပြည်မဟုတ်တဲ့အတွက်အဲဒီလိုလူထုရဲ့အံအခြေခံလူ့ဘဏ္ဍာတွေကိုမှဥစားပေးပြီးတော့မှနိုင်ငံကောင်းဆောင်တရားလာတယ်ဆိုတာဖြစ်တာမို့လို့ဟိုအရင်ကလိုအဖိနေနေမှုကနည်းနည်းရော့ပေါ်သွားလိမ့်မယ်လို့တော့ထင်နေကြ
ဟုတ်ကဲ့
ဥတ္တရကအနေနဲ့နိကဆိုးဆိုလို့ရှိရင်အဲ့ဒီ23ရက်နေ့ကစီစဉ်ညွှန်ကြားတာဒီမှာခံခွေးတာညှက်ဖြေမှု
ဟုတ်ကဲ့ဥတ္တရပုံခရိုင်ဥတ္တရကျွန်တော်ကြားပြပါပြီအဲ့ဒီကိစ္စကိုဥထုချစ်ကိုတိုင်ရောထိုင်းဆိုးဘက်ကနည်းနည်းပို့ပြီးအလေးထားလာမယ်လို့ယူဆသလား
ဟုတ်ကျွန်တော်ဒါတော့ရှင်းပါတယ်ဒေါက်တာဆူကြီးကိုနေ့ကဟိုကအခုလုံသမားရေးကိစ္စကိုနည်းနည်းစိတ်ဝင်စားပြပြီးတော့ဟိုတိတိကျကျတော့ဆိုးကိစ္စကြီးမှာဆောင်ရွက်တော့ထိုင်းဆိုးအနေနဲ့ကတော့ခါတိုင်းကပါလို့ရှိရင်တော့ဒီစုံတွေအရေးယူဆောင်ရွက်မှုတွေရှိလာမယ်လို့ထင်ပါတယ်။စုံတွေကဖြစ်ပေကိစ္စပေါ်တယ်။ထိုင်းကျောင်းကသူ့တာဝန်ရှိတဲ့
ဟုတ်ကဲ့
သူတို့အစ်ပေးရေးယူလာတယ်စတင်ပြရပါ
တော့။ဟုတ်ကဲ့ပါခင်ဗျာ။ပြန်နေဆွေးနွေးပေးတဲ့ဥထုချစ်ဥကြောတောင်းတိုင်းပောင်ဆွေးနွေးတဲ့သောတာရှင်တွေနားဆင်ကြတဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်ဥရောပသမဂ္ဂကိုစတင်တည်ဆောင်ခဲ့တဲ့6နိုင်ငံကခေါင်းဆောင်တွေဟာစနေနေ့မနေ့ကဥရောပသမဂ္ဂရဲ့အနာဂတ်အတွက်ဘာလင်မြို့မှာအစည်းအဝေးတရားကျင်းပခဲ့ပြီးဗြိတိန်နိုင်ငံအဖွဲ့အဝင်ဖြစ်ကနှုတ်ထွက်ရေးလိုအပ်တဲ့ညီနိုင်ဆောင်ရွက်မှုတွေကိုမြန်နိုင်သမျှအများဆုံးဆောင်ရွက်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံကသုံးရက်ကြာခီးစဉ်တွားရောက်ခဲ့တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာမနေ့စနေနေ့ညကရန်ကုန်မြို့ကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်အပါအဝင်နိုင်ငံသားရေးဝန်ကြီးနဲ့တခြားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြတာမှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေကြတဲ့တားနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥပဒေနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တရုတ်နိုင်ငံကအထောက်အပံ့ပေးထားတဲ့အခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ် AIIB ဘဏ်ဘုတ်အဖွဲ့ကနိုင်ငံပေါင်း၄နိုင်ငံကစီမံကိန်း၄ခုမှရင်းနှီးမြှုပ်နှံဖို့အမေရိကန်ဒေါ်လာ509သန်းကိုတောက်ကြနေကအတည်ပြုပေးလိုက်ပါတယ
်။ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.